to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်နှစ်မလ17ရက်ဗုဒ္ဓဟူးနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ Flight to Meter 3240 48တို့အပြင် Flight to Meter 190 kHz 1905တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဒီကနေ့မနက်ခင်းအစီအစဉ်မူအဖြစ်ကျွန်တော်ရမ်ထွန်းကတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီမနက်နားဆင်မဲ့သတင်းတွေမှာတော့အမေရိကန်ပြည်သူ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးမှာထိခိုက်လာနိုင်တာတွေကနေသက်သာရစေမဲ့အစီအစဉ်တွေအတွက်သမ္မတဒေါ်နယ်ထရန့်ဆွေးနွေးနေပါတယ်မြန်မာစစ်တပ်ကရိုက်တာစင်တာနာပေါ်တရားစွဲထားတာတွေကိုရုပ်သွင်းပြဖို့နယူးယောက်ခြေဆိုင်သတင်းသမားများအကာအွယ်ပေးရေးကော်မတီ CPG ကတောင်းဆိုလိုက်ပါတယ်ဒီလိုထိတန်းရောက်သတင်းတွေကိုတော့မတ်တိမ်ကြီးထိုင်းနဲ့တူညင်ညာပေးမှာပ
ါဒီလိုထိတန်းရောက်သတင်းတွေအပြီးနားဆင်ရမယ့်သတင်းလောကတပုတ်မှာတော့
သူတို့အီတလီကထုတ်ပြန်တာကလွန်ခဲ့တဲ့နှစ်ပတ်လောက်ကတည်းကပေါ့ဒီဟိုအနေအထိုင်အပြုမှုရှင်ချင်ရမယ့်ဟာတွေပေါ့နော်တယောက်နဲ့တယောက်ကို
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒဏ်အပြင်းထန်ခံနေရတဲ့အီတလီနိုင်ငံအတွင်းခီးသွွားခွင့်တွေပိတ်ပြီးတဲ့နောက်ပိုင်းကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားချက်ကိုမကြာခင်နားဆင်ရပါမယ်ဒီသတင်းနဲ့အတူမြန်မာကျပ်ငွေနဲ့လဲလျာမှာဒေါ်လာဈေးကျလာမှုနဲ့ဘဟုဘယ်ရဲ့ကင်တွယ်မှုပဝေပံပြောကြားမှုတွေအကြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ကမ္ဘာတဝန်း stock share ဈေးတွေနဲ့ရင်းနှံဈေးထိုးကျသွားပေမဲ့သမ္မတဒေါ်နယ်ထရမ့်ကအရေးမကြီးတဲ့အောင်ပြောဆိုမှုစတဲ့သတင်းလာတွေအပြင်ကမ္ဘာသတင်းတွေတဲကမြန်မာပြည်သတင်းတွေကိုလည်းနားဆင်ရပါမယ်။သတင်းလာတွေမတိုင်ခင်တော့ဗိုလ်ဒုံးနဲ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမယ်ခင်ဗျာ။
အမေရိကန်ပြည်သူ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးမှာထိခိုက်လာနိုင်တဲ့ဓာတ်တွေကနေသက်သက်ရရစေမယ့်အစီအစဉ်တွေအတွက်သမ္မတဒေါ်နယ်ထရမ့် Republican လွှတ်တော်အမတ်တွေနဲ့အင်္ဂါနေ့ကဆွေးနွေးခဲ့ပါတယ်
။ President also went to Capitol Hill today to meet with members of the United States Senate Republican Caucus.
Republican လွှတ်တော်အမတ်တွေနဲ့စီးပွားရေးအစီအစဉ်တွေကိုဆွေးနွေးရမှာအခွန်သက်သာဝင်ကိစ္စအငွေစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကအလုပ်သမားတွေနေထိုင်မကောင်းဖြစ်တဲ့အခါလစာအပြည့်နဲ့ခွင့်ရရှိကိစ္စတွေပါဝင်တဲ့အကြောင်းဒုသမ္မတမိုက်ပင်စ်ကအင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါခွန်နေလျှော့ဖို့ရေးစဉ်းစားထားတဲ့ပုံမှာတော့သမ္မတရဲ့ Republican Party ကရောအတိုက်ခံ Democrat Party ကပါလွှတ်တော်မတ်တွေကြားကန့်ကွက်သူတချို့လည်းရှိပါတယ်ထို့လို့တော့လူနည်းစုခေါင်းဆောင်ချက်ရှူမာကတော့ virus ပိုကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးနိုင်စွမ်းတွန်းမြင်ရေးကိုဦးစားပေးဖို့တိုက်တွန်းခဲ့တာပါသမ္မတ Trump ကတော့စမ်းသပ်စစ်ဆေးတဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ American အနေနဲ့အဆင်ပြေပြေဆောင်ရွက်ထားတယ်လို့ယူဆတဲ့အကြောင်းထက်လွတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံပြီးမှပဲတင်းတောက်တွေကိုပြောထားပါတယ်ဒုသမ္မတ Pence ကတော့ virus ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုအတွက်ကုန်ကျစရိတ်ကို American ကျန်းမာရေးအာမခံကုမ္ပဏီတွေကကြားခံမှာဖြစ်ကြောင်းပြောဆိုခဲ့တာပါစစ်ဆေးတဲ့ကုန်ကျစရိတ်ပြင်ကုသမှုအတွက်ကိုပါပေးဖို့အာမခံကုမ္ပဏီတွေအလုံးကသဘောတူခဲ့တယ်လို့လည်းအင်ဂျီရောမှာကုမ္ပဏီအမှုဆောင်ရရှိတွေနဲ့အင်္ဂါနေ့စောပိုင်းတွေ့ဆုံပြီးမှပဲဒုသမ္မတကပြောခဲ့ပါတယ်လူနာတွေအိမ်မှာနေထိုင်ရင်စစ်ကုသခံရမှာကုန်ကျမဲ့စစ်ကိုလည်းကုမ္ပဏီတွေကပဲပေးလိမ့်မယ်လို့လည်းသူကပြောပါတယ်အမေရိကန်ပြည်သူမှာအင်္ဂါနေ့အထိဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ950ကျော်ရှိနေပြီးသေဆုံးသူ29ယောက်ထိရှိနေပါတယ်
American Piranha New York ပြည်နယ် New Rochelle မြို့မှာထိန်းချုပ်ဆုံးတစ်ခုထူထောင်တာမှာပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ကကူညီဖို့ပြည်နယ်အုပ်ချုပ်ရေးမှူး Andrew Cuomo ကပန်ကြားလိုက်ပါတယ်။နိုင်ငံတွင်းမှာ Coronavirus ကူးစက်မှုအများဆုံးဖြစ်နေတဲ့ New Rochelle ကိုထိန်းချုပ်ဖို့အုပ်ချုပ်ရေးမှူးကပြောဆိုတာပါ။ New York ပြည်နယ် Westchester ခရိုင်တွင်း Virus အဓိကပြန့်နှံ့ခဲ့ရာ New Rochelle ဂျူးဖျားကျောင်းတစ်ခုပတ်လည်ကိုတော့ထိန်းချုပ်ဆုံးအဖြစ်အာဏာပိုင်တို့ထူထောင်ထားပါတယ်။ထိန်းချုပ် area အတွင်းမှာအများပြည်သူဆိုင်ရာနေရာတွေတန့်ရှင်းရေးအတွက်နောက်အိမ်တွေကိုအစားအသောက်လိုက်လံပို့ဆောင်ပေးရေးအတွက်ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ကိုတုံးမယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။ကြာသပတေးနေ့ကစပြီးလူစုလူဝေလုံနိုင်တဲ့နေရာတွေကျောင်းတွေဖျားကျောင်းတွေဂျူးဖျားကျောင်းတွေပိတ်မယ်လို့ပြောဆိုထားပြီးဒါကတီးကြခွဲခြားထိန်းချုပ်တာမဟုတ်ဘူးလို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ဆိုင်တွေဆက်ပြီးဖွင့်ထားမှာဖြစ်တယ်လို့ထိန်းချုပ်ဆောင်အတွင်အပြင်လွတ်လပ်စွာသွားလာခွင့်လည်းရှိပါတယ်။
အမေရိကန်ပြည်သူမှာ2008ခုနှစ်ဗန်နာရေးကျက်တဲတွေကျော်ပြီးတဲ့နောက်ပထမဆုံးရေတနေ့ထဲမှာရှယ်ယာတွေအများဆုံးထုတ်ရောင်းခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့အင်္ဂါနေ့ဈေးပွင့်ညမှာတော့ stock ဈေးတွေအနည်းငယ်ပြင်းထန်လာပါတယ်။အဓိကအမေရိကန်ရှယ်ယာညွှန်းကင်းတွေဖြစ်ကြတဲ့ Dow Jones Institutional Average S&P 500နဲ့ Nasdaq တို့ဟာတင်းလာနေတော့က 900ခန်းလောက်ကျဆင်းသွားပြီးတော့အင်္ဂါနေ့ဈေးဖွင့်တဲ့အချိန်မှာတော့300ခန်းလောက်ကျော်ဈေးတက်ခဲ့တာပါကမ္ဘာရေနံဈေးကျဆင်းမှုတွေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေပေါ်စိုးရိမ်မှုတွေကြောင့်ရင်းနှီးမြှုပ်နှံသူတွေရှယ်ယာတွေကိုကြီးကျယ်ထုံယောင်းခဲ့ပြီးနောက်တည့်မှာပဲအင်္ဂါနေ့အစောပိုင်းကအာရှကစတော်ဈေးတွေလည်းပြန်တက်လာပါတယ်အစောပိုင်းမှာဈေးကျနဲ့ကြုံခဲ့ရတဲ့ဂျပန်နိုင်ငံကနီကေးအညွန့်ကင်းရလည်း100ခန်းလောက်ပြန်တက်သွားသလိုဟောင်ကောင်ဟန်ဆန်အညွန့်ကင်းရလည်း1.4ခန်းလောက်နီးပါးဈေးပြန်တက်သွားပြီးရှန်အညွန့်ကင်းကတော့200ခန်းလောက်အထိပြန်တက်သွားခဲ့တာပါဥရောပဈေးကွက်မှာလည်းအစောပိုင်းအယောင်းဝယ်လို့ရမှာတော့ဈေးတွေပြန်တက်ခဲ့ပါတယ်
အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအပေါ်စိုးရိမ်ချက်တွေကြောင့်အခုအင်္ဂါနေ့ညမှာကျင်းပဖို့စီစဉ်ထားတဲ့ဒီမိုကရက်ပါတီရွေးကောက်ပွဲညစည်းရုံးရေးပွဲတွေကိုဖျက်သိမ်းလိုက်ပါတယ်။ဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရေးရှင်းပြိုင်နေကြတဲ့ဗမာ့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်နဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်တို့ကစည်းရုံးရေးပွဲတွေဖျက်လိုက်တာပါ။ပြည်သူ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံမှုဆိုင်ရာစိုးရိမ်ချက်ကြောင့်ကလစ်လမ်းမှာဒီညလုံမဲ့လူထုစည်းရုံးရေးပွဲကိုဖျက်ကြောင်းအထက်လွှတ်တော်အမတ်ဆန်ဒါစ်ရဲ့စီယုံရဲ့အဖွဲ့ပြောခွင့်ရမိုက်ကက်စကာကပြောပါတယ်အထက်လွှတ်တော်အမတ်ဆန်ဒါစ်ရဲ့ဘာနီ2020လို့အမည်ပေးထားတဲ့ရွေးကောက်ပွဲဆိုင်ရာစီယုံရဲ့အဖွဲ့တွေနောက်ပိုင်းမှာကျင်းပမယ့်အရေးကိုလည်းအခြေအနေကြည့်ပြီးသုံးသပ်သွားမယ်လို့ပြောခွင့်ရကပြောပါတယ်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့စီယုံရဲ့အဖွဲ့ကလည်းအင်္ဂါနေ့ညနေခင်းပိုင်းမှာအလားတူညညာချက်ထုတ်ပါတယ်။အိုဟိုင်းယိုပြည်နယ်ကလစ်လမ်းမှာဒီညလုံးမဲ့စီယုံရဲ့အဖွဲ့ကိုဖျက်သိမ်းတယ်လို့ညညာခဲ့တာဖြစ်ပါတယ
်။ VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိလိုင်းတူမီတာ32 kHz 933လိုက်တိုမီတာ40 kHz 9839ညလိုက်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုံးနေမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာစစ်တပ်ကရိုက်တာသတင်းဌာနပေါ်တရားစွဲထားတာကိုရုပ်သိမ်းပေးဖို့နဲ့သတင်းမီဒီယာတွေပေါ်ဥပဒေသုံးပြီးချိန်ချောက်နေတာတွေရပ်တန့်ဖို့နယူးယောက်ခြေဆိုင်သတင်းသမားများအကာအကွယ်ပေးရေးကော်မတီ CPJ ကအင်္ဂါနေ့မှာပဲတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကရခိုင်ပြည်နယ်ဘူးစရောင်မြို့နယ်မှာလက်နက်ကြီးကြီးချက်ရောက်ရာကရိုဂျာမျိုးသမီးနှစ်ဦးသေဆုံးတဲ့ဖြစ်စဉ်မှာစစ်တပ်ရဲ့လက်ချက်ဖြင့်ဒေသခံလွတ်တော်ကိုယ်စားလှယ်ကိုကူကပ်ပြီးရေးသားခဲ့တဲ့ရိုက်တာသတင်းဌာနနဲ့လွတ်တော်အမတ်တို့ဆက်သွယ်ရေးအဥပဒေ66ခါကြီးနဲ့စစ်တပ်ကဒီသတင်းပတ်ထဲမှာပဲတရားစွဲလိုက်တာပါ CPG ကတော့မြန်မာစစ်တပ်ကတရားစွဲထားတာကိုပြန်လည်ရုပ်သိမ်းဖို့နဲ့သတင်းမီဒီယာတွေပေါ်ဥပဒေနဲ့ချိန်ချောက်နေတာတွေကိုရပ်တန့်ဖို့အင်္ဂါနေ့ထုတ်ပြန်တဲ့ကြေညာချက်မှာတောင်းဆိုထားပါတယ်မြန်မာစစ်တပ်ကတော့ရွန်ဂျာမျိုးသမီးတွေတိုက်စုံးနဲ့ပြစ်ခတ်မှုဟာရခိုင်လက်နက်အဖွဲ့ AA ရဲ့လက်ချက်ဖြင့်ဆွဆွဲထားတယ်လို့ AA အဖွဲ့ကလည်းစစ်တပ်ရဲ့လက်ချက်ဖြင့်တံပြန်ဆွဆွဲထားတာပါခိုင်ပြင်းတွေကလက်နက်ကန်ပြစ်ခတ်တွေမှာအယသထိခဲ့တိုက်စုံးမှုတွေမကြာခဏကြုံရလေရှိပြီးအပြန်အလှန်ဆွဆွဲလေရှိရပါတယ် CPG ရဲ့ရှစ်တောင်အရှက်ကြီးရဲ့တာဝန်ခံရှောင်းခရစ်ပင်ကတော့ရခိုင်ပြည်နယ်မှာမှတ်ကန်တဲ့သတင်းတွေပေါ်ပြနေမှုမြန်မာအာဏာပိုင်တွေအနေနဲ့စစ်စစ်မှန်မှန်လိုလားတယ်ဆိုရင်ထောင်ချအရေးယူဖို့ချိန်ချောက်နေမယ့်အစားသတင်းသမားတွေကိုလွတ်လွတ်လပ်လပ်တွားရောက်သတင်းယူခွင့်ပေးတင်တယ်လို့တိုက်တွန်းထားပါတယ်ရာဇသတင်းဌာနကတော့တရားစွဲခံရတဲ့သတင်းတွေတာဝန်ယူကြောင်းနဲ့တရားစွဲလောက်တဲ့အကြောင်းရင်းတစုံတရာမရှိတဲ့အကြောင်းပြောဆိုထားသလိုအမှုနဲ့ပတ်သက်လို့တရားဝင်အကြောင်းကြားတာမရှိသေးကြောင်းလည်းပြောဆိုထားပါတယ်
မန္တလေးတိုင်းငဇွန်မြို့နယ်မြို့သားဆက်မှုဆောင်မှာစေးကြောင်အနွယ်ဝင်လို့ဆိုတဲ့ဟမ်ရှော့ဘင်စိုက်ပျိုးရေးချမ်းမှာအလုပ်လုပ်တဲ့ကိုရှိန်လက်ကိုမွေးရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါများဆိုင်ရာဥပဒေနဲ့တရားရုံးကထောင်ဒဏ်120ချမှတ်ပါတယ်ဧက20ရှိတဲ့ဟမ်ရှော့ဘင်စိုက်ပျိုးရေးချံကိုပြီးခဲ့တဲ့နှစ်ဧပြီလကရဲကဝတ်ရောက်စီးနှင်ပြီးကိုရှိန်လက်အပါအဝင်3ဦးကိုဖမ်းဆီးခဲ့တာပါရဲတပ်ဖွဲ့ဘက်ကတော့စေးချောင်နယ်ဝင်အပင်တွေစိုက်ပျိုးတာကဥပဒေနဲ့မညီဘူးလို့ပြောပါတယ်ကိုရှိန်လက်ကတော့သူကစိုက်ခင်းမှာရေလောင်းပေးသူတာဖြစ်တယ်လို့ပြောပါတယ်ကိုရှိန်လက်ရဲ့ရှင်နေဦးသိန်းတန်းဦးကတော့ကိုရှိန်လက်မှာအမှားယွင်းလုပ်ခဲ့တာမရှိဘူးလို့ယုံကြည်ထားကြောင်းနဲ့အ мян ဆုံးအယူခံဝင်မယ်လို့ပြောပါတယ်မန္တလေးတိုင်းထဲမှာစေးချောင်နယ်ဝင်ဟမ်ရှော့ဘင်စိုက်ပျိုးရေးလုပ်ခဲ့တဲ့လုပ်ငန်းကြီးကတော့ဒီဟမ်ရှော့ဘင်တွေကအစိတ်အတော့မရှိတဲ့စေးချောင်နယ်ဝင်အပင်ဖြစ်ပြီးကျန်းမာရေးအကျိုးအမြတ်ရှိစေတယ်လို့ယုံကြည်ရတဲ့စေးအစီထုတ်နိုင်တယ်လို့လည်းပြောဆိုထားပါတယ်
တာလီဘန်ကျင်းသား1500ကိုပြန်လွှတ်ပေးမယ့်အမိန့်ကိုအာဖဂန်သမ္မတအရှက်ကနီဗိုလ်ထုံးနဲ့မှာပဲလက်မှတ်ထိုးထုတ်ပြန်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ19နှစ်နီးပါးကြာစစ်ပွဲအဆုံးသတ်နိုင်ရေးတိုက်ရိုက်ဆွေးနွေးမှုတွေစတင်မဲ့အစီအစဉ်တစ်စီပိုင်းဖြစ်ထုတ်ပြန်လိုက်တဲ့စာမျက်နှာနှစ်မျက်နှာပါအမိန့်စာအရပြန်လွှတ်ပေးမယ်။ တာလီဘန်အကျဉ်းသားတွေအနေနဲ့တက်ခတ်မှုတွေပြန်မလုပ်ဖို့ခံဝင်လက်မှတ်ထိုးကြရမှာပါ။ညဉ့်ဉေးအတွက်ဆွေးနွေးနိုင်မှုတာလီဘန်အကျဉ်းသားတွေကိုစနစ်တကျပြန်လုပ်ပေးမယ့်အစီအစဉ်ကိုတော့လေးရက်ကြာဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလဲအမိန့်စာမှာဖော်ပြထားပါဗျ။တာလီဘန်သဘုံအနေနဲ့ဆွေးနွေးညီနိုင်သဘောတူညီချက်အရအမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကစတင်ဆုတ်ခွာနေချိန်မှာပဲထောင်နဲ့ချီတာလီဘန်အကျဉ်းသားတွေကိုပြန်လုပ်ပေးဖို့စီစဉ်နေတာပါ။လွန်ခဲ့တဲ့ဆယ်ရက်ကျော်ကကတ္တာနိုင်ငံမှာအမေရိကန်နဲ့တာလီဘန်တို့လက်မှတ်ထိုးခဲ့ကြတဲ့သဘောတူညီချက်အရအမေရိကန်ရဲ့နဲ့ညွန်မောင်းတပ်ဖွဲ့တွေအားလုံးအာဖဂန်နစ္စတန်နိုင်ငံကနေဆယ်လေးလအတွင်းအပြေးထွက်ခွာရမှာဖြစ်ပြီးတာလီဘန်သဘုံတွေအနေနဲ့လည်းအကြမ်းဖက်တိုက်ခိုက်မှုတွေကိုဆွံ့လွတ်ပြီးအာဖဂန်နစ္စတန်နိုင်ငံကသက်ဆိုင်သူတွေနဲ့နိုင်ငံရေးအရာစစ်ဆင်ညှိနှိုင်းကြရမှာဖြစ်ပါတယ်
ရုရှားသမ္မတအဖြစ်နောက်ထပ်သက်တမ်းထမ်းဆောင်ခွင့်ပြုမယ်အခြေခံဥပဒေပြင်ဆင်မှုအစိုးရပြုချက်ကိုအခြေခံဥပဒေဆိုင်ရာခုံရုံးကအတည်ပြုခဲ့ရင်သဘောတူမယ်လို့သမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။မူအရတော့ဒီနည်းလမ်းကဖြစ်နိုင်စရာရှိတယ်။ဒါပေမဲ့ချွင်းချက်တစ်ခုကတော့ဒီပြင်ဆင်ချက်ဟာအခြေခံဥပဒေရဲ့မူတွေအဓိကပြဋ္ဌာန်းချက်တွေနဲ့မဆန့်ကျင်ဘူးဆိုပြီးအခြေခံဥပဒေဆိုင်ရာခုံရုံးကဆုံးဖြတ်ခဲ့ရင်ဖြစ်တယ်လို့သမ္မတပူတင်ကအင်ကာနေ့မှာဒူမာလွှတ်တော်ကိုပြောဆိုခဲ့တာဖြစ်ပါတယ်။
Direct from Washington, the voice of America, VOA. ပေါ်ဒိုနေမနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လွင်ဦးနဲ့မတ်သိင်ကြီးထိုက်သူပြောပြခဲ့တာပါ။ဆက်လက်ပြီးတွင်တွေကိုဇက်တိုက်နားဆင်ကြားရပါမယ်။ဥရောပတိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့တာအဆိုးရွားဆုံးခံစားနေရတဲ့အီတလီနိုင်ငံမှာတနင်္ဂနွေလုံးအတိုင်းအတာနဲ့ခီးသွွာလာခွင့်တွေကန့်သက်ထားသလိုဗာတီကန်နန်တော်ကလည်းရာစုနှစ်များစွာအတွင်းပထမဆုံးအကြိမ်ပိတ်ထားလိုက်တာကြောင့်အနာဂတ်ပျောက်ဆုံးသလိုခံစားရကြောင်းစိန့်ဂျိုဇက်ဖျားကြောင်းကမြန်မာနိုင်ငံသူတိလရှင်မာဂရီတာကပြောပါတယ်။အင်ဂျင်နိုင်မိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းတဲ့အခါခီးသွာလာခွင့်တွေပိတ်ပြီးတဲ့နောက်ပိုင်းကြုံတွေ့ခံစားရတဲ့အခြေအနေတွေကိုသူကအခုလိုစပြောပါတယ်။
နောက်ဆုံးပိတ်ချလိုက်တဲ့အခြေအနေဆိုတာအဲ့ဒီမီလန်ဘက်မှာပြီးခဲ့တဲ့ weekend မှာဆုံးဖြတ်လိုက်တာအမှန်ကဒါပေမဲ့သူတို့ကိုအိမ်မာနေပါလို့ပြောတဲ့အခါကျတော့တောင်ဘက်ကိုပြန်သွားကြတာအလူအရက်ပြန်ကြတာရောမတွေကိုပြန်ကြတာအဲ့ဒါနဲ့လူတွေကကွန်မန့်မှာဆဲနေကြတော့လေဒီတော့ယောဂဘိုးတယ်လာနေတာပေါ့ဒါဆိုရင်အိမ်မာနေဆိုတာနင်တို့အိမ်မာနေခိုင်းတာတခြားမျိုးသွားခိုင်းတာမဟုတ်ဘူးတဲ့အဲ့လူတွေပြောနေတော့မှန်နေတယ်လို့ဖြစ်နေလေဆိုတော့တခါပြန်တုံ့တက်တယ်လို့သမားယူဆတယ်အဲ့တော့မင်းညာကဒီ Prime Minister တခါပြန်ပြီးတော့တင်ညာတဲ့အထက်မှာအဲ့တော့ငါလည်းအိမ်မာနေမယ်တဲ့အကြီးမကြီးကြီးဒီမထွက်နဲ့ဈေးဝယ်ဖို့လိုအပ်ရင်မိသားစုထဲကတယောက်ကပဲလိုအပ်တဲ့ဟာတွေအကုန်လိုပဲဆိုမင်းညာတော့ငါတကယ်ကိုဒီ Prime Minister ကြီးညာတဲ့ထဲမှာအရာတခါအသေးစိတ်ပြန်ပြောပြန်နေမြို့နယ်တမြို့နယ်ကနေတမြို့နယ်ကိုသွားမယ်ဆိုရင်လျှောက်လျှောက်ရေးရမှာကျမတို့မနေ့ကဟိုတယောက်တစ်ခုစီပေးထားလိုက်တယ်အဲ့ဒါအဲ့ဒီမှာလျှောက်လျှောက်ရေးပြီးတော့မှရဲတွေကိုပြရမယ်တမြို့နယ်နဲ့တမြို့နယ်သွားချင်းပေါ့နော်အဲ့ဒါအဲ့ဒီလျှောက်လျှောက်ရေးပြီးတော့မှကိုပါဖြစ်လို့သွားချင်းနေတော့ဟိုရဲရဲထောက်ခံစားပေါ့ရဲရလက်ခံအမှာအဲ့ဒါနဲ့တမင်းကနေတမဲကိုကူးတယ်ဆိုရင်အဲ့ဒီဟာကိုပြရမယ
်ဒီအီတလီကရောမမျိုးတို့ပါလို့ဆိုလို့ရှိရင်ဒီနိုင်ငံသားခီးသွွားဒီကဘာလက်ခီးသွွားတွေနဲ့အများနဲ့စီကားနေတဲ့မျိုးဟာအခုလို့ဒီအစိုးရကိုယ်တိုင်ကတမျိုးလုံးအပြင်မထွက်ကြဖို့ဆိုပြီးတော့တနိုင်ငံလုံးကိုဒီလိုပိတ်ပင်လိုက်တဲ့ခါကျတော့အဲ့ဒီမှာအဲ့အသွာလာခြေနေပေါ့နော်ရောမမျိုးရဲ့အခြေအနေကအခုဘယ်လိုဖြစ်နေပါလဲရှင်
တရေ၆နေတလို့ပဲညီမရေတရေ၆နေတလို့ပဲစိတ်ထဲမှာလည်းဘယ်လိုမကောင်းလဲဆိုတော့ဒီဟိုဗာတီကန်ဒီစင်ပီတာကြီးကိုလည်းပိတ်ပစ်လိုက်တယ်ဒီနေ့နော်အဲ့ညာကြီးစိတ်ထဲမှာဘယ်လိုခံစားလဲဆိုတော့တမိုင်းတစ်လျှောက်ဒီဗာတီကန်ကြီးပိတ်တယ်ဆိုတာမရှိခဲ့ဘူးဘူးထင်တာပဲဟိုပို့ပြီးတော့ရှေးကြတော့ကတော့တကယ်ပလိယောဂါကြီးရှိခဲ့ဘူးတာပေါ့ကုန်လုံးခဲ့တဲ့ဟို1400ဘာငယ်သူတို့ရောမှဖြစ်ပေါ့နော်ဒါပေမဲ့ဒီလိုနောက်ပိုင်းချင်းပြီမှာဗာတီကန်ပိတ်တဲ့အချိန်အချိန်ကြီးကမဖြစ်ခဲ့ဘူးဆိုတော့အခုအဲ့လိုဖြစ်တယ်ဆိုတော့ကိုမလေးအနာကမရှိတယ်လို့ပဲကိုဖျားကိုယုံကြည်လို့ဒါဟိုဘယ်လိုပဲဖြစ်နေကိုတည်ရင်လည်းတည်ရဲတယ်ပေါ့လေနော်ဒါပေမဲ့ကိုတည်တဲ့အချိန်မီတော့မရှိတော့ပါဘူးထင်တယ်ဒါပေမဲ့ကိုရဲ့စိတ်ထဲကခံစားချက်ကိုတကယ်ပြောရမယ်ဆိုရင်အနာကမရှိတဲ့ပုံနဲ့တကယ်ကိုဘာဖြစ်မလဲမသိဘူးအဲ့လို
အဲ့တော့ဒီ sister တို့အခုရောမမျိုးမှာရှိတဲ့ဟိုဒီတင်တန်းကျောင်းနေမှာရောဒီလူတွေပေါ့လေသူတို့ဘယ်လောက်ထိစိုးရိမ်နေကြလဲ
အေးအဲ့ဒါလည်းပြောပြမလို့ဟုတ်တယ်ကျမတို့အကြောင်းလည်းပဲ guest house ပဲလေဒီလရှင်ကြောင့်အမကြီး guest house သမားတို့အကြောင်းကိုလာမယ့်ဧည့်သည်တွေလည်းအကုန်ဖြတ် cancer အကုန်လုတ်လိုက်တယ်အဲ့ခါကျတော့ဟိုစီးပွားရေးလည်းအရန်ထိခိုက်တာပေါ့နော်အဲ့ခါကျတော့ဟိုလေရင်နဲ့တွားမဲ့လူတွေလည်း cancer ဖြစ်လိုက်တွားလိုက်နဲ့အရန်ကိုကတိကအောက်တအားဖြစ်တယ်စီးပွားရေးလည်းတအားထိခိုက်မှာပဲသမားတို့အကြောင်းကိုလာမယ့်လူလည်းကိုပတ်စံရမယ့်ကိစ္စလေသူတို့ cancer ပြီးဆိုတော့ကိုဘယ်လောက် ထိသွားလဲဆိုတာလေနားလည်နိုင်တယ
်အစိုးရကအခုဆိုရင်ဒီအားလုံးပိတ်လိုက်ပြီပေါ့လူတွေအသွားအလာတွေကိုပိတ်လိုက်တယ်ဆိုတော့နောက်ထပ်ဒီအဲ့လိုမျိုးဟာဘယ်လောက်ထိကြာမယ်လို့ကောသိရလဲရှင့
်အခုဒီအမိန့်ကအဲ့တော့၃ရက်ထိဆိုတော့တော်တော်ကြာတယ်ထိုးချိုးတွေကဘယ်လောက်ဆိုကျမတို့ဟိုတင်းနန်းဆိုတော့အဖေက professor လာတယ်ဒီနေ့လာသေးတယ်အမိညာအမိကိုသူဒီနေ့လိုက်နိုင်ရပြီသူကတခြားမြင်းနဲ့နေလာတဲ့အတွက်ထောက်ခံစာနဲ့သူလာရတယ်နောက်တစ်ပတ်လာဖို့ဆိုရင်ကျမရဲ့ request ဟိုသူပြန်မှရမှာလေဆိုတော့ကျမလည်းမရေးတော့ဘူးဆိုတော့ online ကနေပဲလုပ်တော့မယ်
အဲ့ဒီမှာဒီကိုရိုနာဗိုင်းရပ်စ်ကြောင့်ပေါ့နော်အီတလီမှာအဲ့ဒီသေဆုံးသွားတဲ့သူတွေအများစုကအသက်အရွယ်ဘယ်လောက်လဲလို့သိရလဲရှင
်အသက်အရွယ်80ကျော်ကြီး90ကျော်ကြီးများတယ်ဟုတ်တယ်ပြီးတဲ့အခါကျတော့ကျမရေးမကောင်းတဲ့လူတွေလို့ပြောဒါပေမဲ့တချို့တွေလည်းကောင်းတဲ့လူတွေလို့ပါတယ်ကိုမှကိုခံစွမ်းအားသိမရှိတဲ့လူတွေပေါ့နော်။ယောဂအခန့်ရှိတဲ့လူတွေပေါ့
။ဟုတ်ကဲ့။အဲ့ဒါဆိုရင်အခုဒီအီတလီအစိုးရကနေပြီးတော့ဒီဗိုင်းရပ်စ်ပိုးကူးစက်နေတဲ့ဟာကိုသူတို့ကာကွယ်ထိန်းချုပ်နေတဲ့အနေထားပေါ့နော်။ဘယ်လောက်ထိအမြန်ဆုံးပေါ့နော်။ဒီယောဂပြန်နှုံးကိုဒီထိန်းချုပ်နိုင်မယ်လို့စစ်စတာတို့မျှော်လင့်လဲရှင
်။ဒီမှာတော့ဟိုရောမအခြေအနေဆိုရင်ရောမသိမရှိသေးဘူးလေ။လက်စုပြည်နယ်ထဲမှာရောမရှိတာပေါ့။တကယ်ရောမှာစင်လူကြီးသူတို့ဘယ်လိုပြောမလဲအဲ့လက်ဆူမှာကို positive က90လောက်လို့ပြောဆိုတော့တကယ်ရောမျိုးအနေနဲ့စင်လူက10ခန်းလောက်ပဲရှိနေထင်တယ်ဆိုတော့အဲ့10ခန်းလောက်ပဲရှိနေပြီးတဲ့အချိန်မှာတယောက်နဲ့တယောက်မထိတွေ့ရဘူးအပြင်မသွားရတော့အဲ့လိုမျိုးပြောတယ်ဆိုတော့ဟိုတိတ်ပြီးတော့မပြတ်နိုင်လောက်ဘူးလို့ထင်တယ်ကာကွယ်နိုင်မယ်လို့ကျွန်မယူဆတယ်ဒါပေမဲ့လို့လည်းဟို solidarity ဘယ်လိုကမှဒီတတိုင်းပြည်လုံးအတွက်ဟိုချမ်းမထားရဲ့ဥပဒေကြောင့်ကျမတို့လည်းဟိုတပုံစံနဲ့ခံစားရတာပေါ့လေဒုက္ခပေါ့နော
်မအင်ဂျင်နိုင်ကရောမမျိုးကခရီးယန်သီလရှင်မာဂရီတာကိုဆက်သွယ်မေးမြန်းထားတာပါဆက်လက်ပြီးမြန်မာနိုင်ငံအတွင်းနိုင်ငံခြားငွေလဲနှုန်းဆိုင်ရာသတင်းတစ်ပုဒ်ကိုလည်းနားဆင်ကြည့်အောင်ပါမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာလဲလှယ်ရာမှာဒေါ်လာဈေးတစ်ဖြည်းဖြည်းကျလာနေတာကြောင့်စီးပွားရေးလုပ်ငန်းရှင်တွေအထူးသဖြင့်ပို့ကုန်လုပ်ငန်းလုပ်ငန်းသူတွေထိခိုက်နေတယ်လို့ပြောကြပါတယ်ဒေါ်လာဈေးကိုထိန်းကြည့်ဖို့ဘ ਹੁ ပံကဈေးပြိုင်စနစ်နဲ့ဝယ်ယူနေတာဟာမှန်ကန်တဲ့နည်းလမ်းမဟုတ်ဘူးလို့လည်းဝေဖန်နေကြပါတယ်အဖြစ်အဆုံကို VOA သတင်းတောက်ကိုစောထက်ကပြောပြပါမယ
်မြန်မာနိုင်ငံဘ ਹੁ ပံဟာဈေးပြိုင်လီလံစနစ်နဲ့အမေရိကန်ဒေါ်လာကိုးတန်းကိုဒီကနေ့မတ်လ10ရက်နေ့မှာဝယ်ယူခဲ့ပါတယ်ဒေါ်လာဈေးနှုန်းညနေရေးကိစ္စကိုထိန်းချုပ်ပေးဖို့ပြည်တွင်းလုပ်ငန်းရှင်တွေကလည်းအစိုးရကိုဒီရက်ပိုင်းတွင်တိုက်တွန်းခဲ့ပြီးနောက်ပိုင်းဒါဟာဘ ਹੁ ပံကတရက်အတွင်းအများဆုံးဝယ်ယူခဲ့ရလဲဖြစ်ပါတယ်ဘ ਹੁ ပံကပြင်ပပေါက်ဈေးထက်မြင့်ပြီးဝယ်ယူသလိုဒါဟာဘတ်ဂျက်ဆုံးရှုံးမှုကိုဖြစ်နိုင်တယ်လို့ဝေဖန်ကြတာလည်းရှိပါတယ်။ကမ္ဘာမှာဖြစ်တဲ့ဒေါ်လာဈေးကြရဲ့အခြေအနေမျိုးဒီလိုဝယ်ယူတာဟာကမ္ဘာဈေးနှုန်းနဲ့ပြည်တွင်းဈေးနှုန်းကွာဟလာနိုင်ကြောင်းဒီနီလန်းကလည်းတိုက်မိရဲ့စီးပွားရေးကိုမျှော်မှန်းသလောက်အကျိုးမဖြစ်နိုင်ကြောင်းဘတ်ဂျက်လေးလာသူစီးပွားရေးပညာရှင်ဦးစော်ဖေဝင်းက VOA ကိုပြောပါတယ်။
ကမ္ဘာမှာဒေါ်လာတမူးကျနေတယ်ဆိုလို့ရှိရင်ကုန်တွေတွေသူတို့ဝင်ရတဲ့စိတ်မုံကြီးလည်းပဲကျမှာပဲအဲ့တော့သူတို့အတွက်ကတကယ်တော့ဘယ်လောက်ကြီးမနစ်လာဘူးလို့ကြာတော့မြင်တယ်ပေါ့နော်ဒါပေမဲ့လို့ဘ ਹੁ ပံကတဲကကြည့်တဲ့အခါကျတော့အဲ့လိုလုပ်ငန်းရှင်တွေတောင်းဆိုလာတဲ့ဥစ္စာကိုလည်းရောပြီးတော့လုပ်တဲ့ပုံစံမျိုးနဲ့ထုတ်လာဝေတယ်ပေါ့အဲ့တော့အဲ့ဒါမလုပ်သင့်ဘူးလို့ပဲကြာတော့တွေ့တယ်ဒါပေမဲ့လို့ဘ ਹੁ ပံကတော့အဲ့တိုင်းနဲ့လုပ်ရရှိတယ်အရင်လည်းလုပ်ခဲ့ပြီးဒေါ်လာကြီးပြောင်းဆိုတော့သူတို့လုပ်ခဲ့ပြီး
ကမ္ဘာဒေါ်လာဈေးနှုန်းပြန်မြင့်တက်လာရင်ပြည်တွင်းမှာစွဲတင်ထားတဲ့ဒေါ်လာဈေးကြောင့်ပိုဈေးတက်လာတာမျိုးဖြစ်နိုင်ပြီးတွင်းကုန်တွေဈေးကြီးလာနိုင်တယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းပါတယ်2019နှစ်ကုန်ပိုင်းအမေရိကန်ဒေါ်လာကမြန်မာကျပ်ငွေ1500အောက်ကိုကျသွားရတာကကုန်သွယ်ရေးကြောင့်ဒေါ်လာဝင်ရောက်တဲ့နှုန်းများလာတာကြောင့်ပါအခုကတော့ကိုရိုနာဗိုင်းရပ်စ်တကဘာလုံးကိုပြန့်နှံ့လာတဲ့တက်ရောက်မှုကြောင့်ဖြစ်ကြောင်းစီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။ပြည်တွင်းကလုပ်ငန်းရှင်တွေဟာ COVID-19 ကြောင့်စီးပွားရေးထိခိုက်နေတာတွေကိုမြန်မာနိုင်ငံကုန်သွယ်နှင့်စက်မှုလုပ်ငန်းရှင်များအသင်းချုပ်ရုံး UMFCCI မှာအင်္ဂါနေ့ကဆွေးနွေးကြပါတယ်။တခြားနိုင်ငံတွေကဒေါ်လာဈေးကျတဲ့အတိုင်းတန်ဖိုးလျှော့ပြီးထုတ်လုပ်နိုင်ပေမဲ့မြန်မာကတော့ဒေါ်လာဈေးတက်တဲ့အချိန်ဝယ်ယူထားတဲ့ကုန်ကြမ်းတွေကြောင့်ပြင်ပဈေးကွက်နဲ့မရှင်းပြနိုင်ပါဘူး။လက်ရှိတော့ပို့ကုန်လုပ်ငန်းရှင်တွေအရှုံးရှိနေကြောင်း UMFCCI ဒုဥက္ကဋ္ဌဒေါက်တာမောင်မောင်လေးကပြောပါတယ်
။ဆက်တော့မြန်မာနိုင်ငံ export တွေကလည်းဒီပြပကိုထုတ်ကုန်နေပါလေ။ဒီဟိုရတဲ့တံပိုးတွေရောနေသွားပြီးတော့သူတို့ကြောင်သူစီကပြင်ဝယ်ထားတဲ့ပစ္စည်းတွေပေါ့နော်။ site တွေပစ္စည်းတွေအစားဟိုဒီတံပိုးတွေလည်းသူတို့အနေနဲ့ရှုံးတာတွေကိုမြင်တွေ့ရပါတယ်။ကျွန်တော်ယူဆတာတော့ဆက်လက်ဆွေးနွေးချက်ရှိပါတယ်ခင်ဗျာ။
ဒါပေမဲ့လည်းပ ဘိုးဘန်ကဒေါ်လာဈေးအတက်အကျကိုထိန်းချောင်းလှုပ်ဆောင်နိုင်လိမ့်မယ်လို့တော့သူကမမြင်ပါဘူ
းဘိုးဘန်ရဲ့လှုပ်ဆောင်ချက်တွေကဟိုပြည်ရင်းရဲ့ဒေါ်လာဈေးဟိုသူတို့ဟိုဖန်တီးလှုပ်ဆောင်ပြီးတော့ကြအောင်တက်အောင်လုပ်လို့မရပါဘူးအရင်ဆုံးကလည်းသူတို့ဖြစ်ဘူးပါလေဒါက supply and demand ဝယ်တို့အနေရောင်းသွားပေါ်မှာပူတည်ပြီးတော့ဒီပါကဒေါ်လာဈေးပေါ့နော်ဒီဟို Federal Reserve ရဲ့အတိုးနှုန်းရဲ့ပြည်တွင်းလုပ်ငန်းရှင်တွေရဲ့လိုအပ်ချက်ရဲ့ပြည်တွင်းကအရောင်းအဝယ်တွေပေါ်မှာအလုံးမူတည်ပြီးသွားတယ်
2019နှစ်ကုန်ပိုင်းကလည်းအမေရိကန်ဒေါ်လာဈေးကျတာကိုကာကွယ်ဖို့ဘိုးဘဘန်ကဒေါ်လာဝယ်ယူခဲ့ရမှာအဲ့ဒီနှစ်နိုဝင်ဘာနဲ့ဒီဇင်ဘာလ2လပေါင်းအမေရိကန်ဒေါ်လာတန်း200လောက်ဝယ်ယူခဲ့ပါတယ်2020မတ်လ10ရက်အင်္ဂါနေ့မှာတော့ဒေါ်လာ3000ကိုကျပ်ငွေပေါက်ဈေး 1343.2 ကျပ်နဲ့ဘိုးဘဘန်ကပထမကြိမ်ဝယ်ယူခဲ့ပြီးဒေါ်လာ6000ကိုတော့ကျပ်ငွေပေါက်ဈေး 1339.2 ကျပ်နဲ့တစ်ရက်ထဲမှာပဲဒုတိယအကြိမ်ဝယ်ယူခဲ့တာဖြစ်ပါတယ်
ဒေါ်လာဈေးကျဆင်းနေမှုနဲ့မြန်မာစီးပွားရေးကိရက်ကိုကိုစောထက်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုပြဿနာနဲ့အမေရိကန်စီးပွားရေးအကြောင်းကိုလည်းနှာစင်ကြည့်အောင်ပါ။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတွေကြောင့်ပြီးခဲ့တဲ့တင်းလနာလေးကစတော့ရှယ်ယာဈေးတွေနဲ့ယင်းနယ်ဈေးဈေးထိုးကျသွက်ကသွားပြီးမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဒီလိုဖြစ်နေတာတွေအရေးမကြီးတဲ့အောင်ပြောဆိုခဲ့ပါတယ်။သမရရဲ့အကြံပေးတွေကတော့ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားကျမဲ့အခြေအနေကိုကောက်မိစေမဲ့မူဝါဒရေးရာအကြံပြုချက်တွေကိုတင်ပြထားပါတယ်။ဒီအကြောင်း VOA အင်ဖြူတော်သတင်းထောက်ဘတ်စီကူရာဝီရာကူစွာရသတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြပေးပါမယ်ခင်ဗျာ
။တနင်္လာနေ့က Stock Share ဈေးတွေထိုးကျသွားခဲ့ပြီးဈေးကွက်ဖွင့်ဖွင့်ခြင်းမှာ S&P 500အညွှန်းကိန်းဟာ900ခန့်လုံးထပ်ပိုကျသွားတဲ့အတွက် New York Stock Exchange မှာအယောင်းဝယ်ခဏရပ်တန့်သွားခဲ့ပါတယ်။market.com ကဈေးကွက်လေ့လာသူအကြီးအကဲ Neil Wilson က
This is one of the biggest market crashes we've
ဒီတစ်ခါဈေးထိုးကျတာကျွန်တော်တို့မြင်မှုသမျှတွေမှာအဆိုးဆုံးမှာဒီတဲ့ဈေးကျတာမျိုးနှစ်ခါကြုံမှုပါတယ်2008ငွေကြေးအကျပ်တဲကာလတုန်းကတခါ1989ခုနှစ်တလောက်တုန်းကတခါအခုပုံစံနဲ့ခက်ဆင်ဆင်မှာဆိုးဆိုးရွားရွားဈေးထိုးကျတဲ့တင်းလာနေပ
ါကိုရိုနာဗိုင်းရပ်စ်ကြောင့်အားနည်းနေတဲ့ဈေးကွက်မှာရုရှားကရေနံထိုးလုပ်မှုကိုမလျှော့နိုင်ဘူးလို့ပြောဆိုပြီးတဲ့နောက်မှာဆော်ဒီကလည်းဈေးကွက်ဝေစုကိုထိန်းထားနိုင်ဖို့အတွက်ရေနံဈေးကိုချလိုက်တဲ့အတွက်ကမ္ဘာရေနံဈေးတွေထိုးကျသွားခဲ့တာပါ။သမရထရန့်ကလည်းရေနံဈေးကျတာဟာစားသုံးသူတွေအတွက်ကောင်းတယ်ဆိုပြီး Twitter ကဝင်ထိန်းပါတယ်။နောက်ပြီးကြောက်လန့်အောင်လုပ်တဲ့မီဒီယာတွေကိုလည်းသတင်းအတုတွေလို့အပြစ်တင်ခဲ့ပါတယ်။သမရဒေါ်နယ်ထရန့်က
ဗိုင်းရပ်စ်နဲ့ပတ်သက်ပြီးကျွန်တော်တို့ကောင်းကောင်းလုပ်နိုင်ခဲ့ပါလေ
။သမရထရန့်အနေနဲ့ကိုရိုနာဗိုင်းရပ်စ်စစ်ဆေးပြီးပြီလားဆိုတဲ့မေးခွန်းကိုမဖြေခဲ့သလိုရောဂါကူးစက်မှုတွေကိုလည်းပေါ့ပေါ့ပါပါဖြစ်အောင်တန်မှန်တုတ်ကွေးကြောင့်တည်တဲ့လူဦးရေနဲ့ကိုဗစ် -19 ကြောင့်တည်တဲ့လူဦးရေကိုနှိုင်းယှဉ်ပြီးဘာမှပိတ်ဆရာမလိုဘူးစီးပွားရေးနဲ့ဘဝတွေအားလုံးပုံမှန်ဆက်သွားရမယ်လို့ Twitter မှာရေးသားခဲ့ပါတယ် Vanderbilt တက္ကသိုလ်ကသမရရဲ့မိန်ကွန်းတွေကိုလေ့လာသူပေါမောက်ခဗနက်ဆာဘေးစလီက
Putting an economic frame on
လို့အချက်အတည်းမျိုးကိုမဆိုစီးပွားရေးအမြင်နဲ့ကြည့်တာမျိုးကသမရတွေလုံနေကြမှာမဟုတ်ပါဘူးဒါအရန်အန်ဒီရဲ့များပြီးတော့လူတွေရဲ့ဒုက္ခတွေနဲ့ကြောက်ရွံ့ဆိုးရိမ်မှုတွေကိုဘာမှမဖြစ်သလိုပုံမျိုးလုပ်ပြသလိုဖြစ်နေပါတယ
်ပြီးခဲ့တဲ့တနင်္လာနေ့မှာတော့သမရထရန့်ဟာသူ့ရဲ့စီးပွားရေးအကြံပေးတွေနဲ့တွေ့ဆုံခဲ့ပြီးဗိုင်းရပ်စ်ကြောင့်အမေရိကန်စီးပွားရေးပေါ်တက်ရောက်မှုတွေရော့ပါအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးခဲ့ပါတယ်အဲ့ဒီမူဝါဒတွေကတော့လာစာအပေါ်အခွန်ကောက်တာတွေရှော့ပေးတာနောက်ပြီးကျန်းမာရေးကြောင့်ခွင့်ယူတာတွေအတွက်ထောက်ပံ့တာတွေအပါအဝင်လုပ်ငန်းငယ်တွေအတွက်ငွေချေးပေးတာတွေပါဝင်ပါတယ်အမေရိကန်သမ္မတထရန့်က
We're also working with the industries including the airline industries the
ဒီကြောင်းလိုင်းတွေခိကိုက်နိုင်တဲ့သင်္ဘောလိုင်းတွေနဲ့ကျွန်တော်တို့အတူပူးပေါင်းလှုပ်ဆောင်နေပါတယ်တို့နဲ့အတူတူတေချာလုပ်နေတာပါတို့ကိုခရီးဆက်သွားနိုင်စေချင်ပါတယ်တချို့နေရာတွေကိုခရီးဆက်သွားစေချင်ပြီးအခုလက်ရှိအချိန်မှာတော့တချို့နေရာတွေကမသွားသင့်သေးပါဘူ
းအမေရိကန်နိုင်ငံရေးဌာနကတော့အမေရိကန်တွေကိုအပျော်စီးသင်္ဘောတွေမစီးဖို့တတိပေးထားပြီးကယ်လီဖိုးနီးယားပြည်နယ်ကတာဝန်ရှိသူတွေဟာကိုဗစ် -19 ကူးစက်ခံရသူ21ယောက်လိုက်ပါလာပြီးခရီးသည် 2,400 ကျော်တည်ဆောင်လာတဲ့ Grand Princess သင်္ဘောကြီးပေါ်ကလူတွေကိုဆင်းဝင်ပေးထားပါတယ်ခင်ဗျာ
ကိုငိမ့်ချပြပြသွားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းစောင့်မတ်တချို့ကိုကိုအောင်လုံးနဲ့အတူကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ
ဂျပန်နိုင်ငံဟာမြန်မာနိုင်ငံကဖိနှိပ်တဲ့စစ်တပ်နဲ့လွဲမားစွာမဟာမိတ်ဖွဲ့နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Internet ဆာမျက်နှာကဆောင်းပါးမှာတော့ရိုဟင်ဂျာတွေပေါ်လူမျိုးတုံးအောင်လုပ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ ICJ နိုင်ငံကတရားရုံးမှာရင်ဆိုင်ခဲ့ရတဲ့မြန်မာနိုင်ငံဘက်ကရက်တည်ပြီးဆူတောင်းပေးနေတဲ့အကြောင်းဂျပန်သံတမန်ကြီးအီချီရိုမာယူရာမာကပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းပြောခဲ့တာနဲ့အစချေရေးထားပါတယ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်အတင်းအကျပ်မောင်းထုတ်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်နဲ့န ိုင်ငံတကာရာဇဝတ်ကွန်ရက် ICC ကစုံစမ်းမဲ့အစီအစဉ်ကြောင့်မြန်မာစစ်တပ်နဲ့ဂျပန်စစ်အုပ်ရဲ့တာဒမန်ဆက်ဆံရေးကိုအထိကိမခံသင့်တဲ့အကြောင်းဇန်နဝါရီလတဲ့တိုကီယိုကခန္ဓာတစ်ခုမှာလည်းတာမတ်ကြီးကပြောခဲ့သေးတယ်လို့လည်းဆိုပါတယ်ပြည်ထောင်အော်တိုဘာလာတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုရိုင်းမြန်မာကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုလက်ခံတွေ့ဆုံခဲ့တာကတော့အဆိုးဆုံးပါတဲ့ရခိုင်ပြည်နယ်အရေးမြန်မာဆွေရကဖွဲ့စည်းထားပြီးအားနည်းချက်တွေရှိနေတဲ့စုံစမ်းရေးကော်မရှင်ကိုအားပေးထောက်ခံထားတဲ့အပေါ်မှာလည်းဂျပန်ဆွေရကဂုဏ်ယူနေတယ်လို့မြန်မာဆွေရလိုချရိုဟင်ဂျာဆိုတဲ့အမည်ကိုတော့မသုံးပဲရခိုင်ပြည်နယ်ကမွတ်စလင်တွေလို့သာတုံ့နှုံနေတယ်လို့လည်းထောက်ပြထားပါတယ်ဂျပန်ဆွေရရဲ့ချင်းကပ်ပုံဟာလူခွေရေချိုးပေါက်တဲ့တိုင်းပြည်တွေကိုတရုတ်နိုင်ငံကဆက်ဆံနေတာမျိုးလို့ရှက်စရာကောင်းတဲ့လောက်ရအဖြစ်သဘောပေါက်တယ်လို့လည်းဆိုပါတယ်ဂျပန်နိုင်ငံအနေနဲ့ကမ္ဘာလယ်မှာလူခွေရေတွေကိုလေးစားလိုက်နာတဲ့တိုင်းပြည်တစ်ခုအဖြစ်ပြန်ဖက်ဆယ်ဖို့အချိန်မနှောင်းသေးသလိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လိုပုဂ္ဂိုလ်မျိုးကိုအကာအကွယ်ပေးနေတာဟာတမိုင်းမှာအမဲဆက်ဖြစ်နိုင်တယ်လို့လည်းသတိပေးထားတာပါတကယ်တော့ဂျပန်နိုင်ငံအနေနဲ့ရိုဟင်ဂျာတွေပါဝင်မရေမတွက်နိုင်တဲ့ဖိနှိပ်ခံတွေဘက်ကရပ်တည်ပြီးလူခွင့်ရေးကြိုးပမ်းမှုတွေမှာဥဆောင်မှုပြတ်တင့်ကြောင်းလဲနိုင်ငံကလူခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Human Rights Watch ရဲ့ဂျပန်နိုင်ငံတိုကီယိုရုံးခွဲအရာရှိတပ်ပိုင်ခါဆိုင်ကတိုက်တွန်းရေးသားထားပါတယ်ခင်ဗျာ
ရိုဟင်ဂျာတွေပေါ်မုန်းတရားတွေလှုပ်ဆော်ဖို့ရုရှားကမြန်မာနဲ့ပေါင်းပြီးအလုပ်လုပ်နေသလားဆိုတဲ့ကောင်းစင်နဲ့ Stephen Komanicki ရေးတဲ့စောင်းပါးကို bylinetimes.com မှာဖတ်ရပါတယ်မြန်မာစစ်တပ်နဲ့ရုရှားတို့နဲ့ဆက်နွယ်ပတ်သက်နေတဲ့ Facebook ကိုရက်တစ်ခုဟာရိုဟင်ဂျာတွေကိုမုန်းတရေးလှုပ်ဆော်နေပုံရတယ်လို့အစာချီရေးသားထားပါတယ်။တရေအချက်လက်အမှားရင်းတွေကိုဖော်ထုတ်ဖို့တည်ထောင်ထားတဲ့ဟောင်ကောင်တက္ကသိုလ်အခြေစိုက် Anilab ကမြန်မာသူတေသည်အောင်ကောင်းမြတ်ကအဲ့ဒီကိုရက်ကိုရှာဖွေတွေ့ရှိခဲ့တာပါတဲ့။တမယိုးကြတဲ့တခြားအရာတွေပေါင်းစပ်ထားတဲ့စစ် Hybrid War နည်းပညာကိုရုရှားဟာမြန်မာစစ်တပ်ထဲကသူ့ရဲ့မဟာမိတ်တွေကိုပေးခဲ့နိုင်တာကိုဒီကိုရက်ကသက်သေပြနေပါတယ်လို့လည်းဆိုပါတယ်။ဒီကိုရဲ့အဖွဲ့ရဲ့ပါဝင်တဲ့ Facebook account စာမျက်နှာတွေမှာ follower တွေ 4.4 သန်းရှိခဲ့ပြီးသူတို့ကြားသတင်းအချက်အလက်တွေဝေမျှနေကြပါတယ်တဲ့။အကောင့်တစ်ခုကတော့ Russia လိပ်စာကွဲကိုပေးထားသလိုဖုန်းနံပါတ်ကလည်း Russia နံပါတ်ဖြစ်ပြီးကိုရဲ့ထဲကတခြား account တစ်ခုနဲ့လည်းခွဲဝေအသုံးပြုနေတယ်လို့ဆိုပါတယ်။ကိုရဲ့အဖွဲ့ရဲ့နောက်ွယ်ကတယောက်ကတော့ Moscow မှာနေဖူးသူမြန်မာစစ်တပ်အရာရှိတဦးဖြစ်ဟန်တူပြီး Russia သူတယောက်နဲ့ညီစွန်းနေသူလည်းဖြစ်ပါတယ်တဲ့။အဲ့ဒီရုရှားမျိုးသမီးရဲ့အကောင့်စာမျက်နှာကတော့ရုရှားမျိုးသားရေးဝါဒီတွေနဲ့ယူကရိန်းအရှိချမ်းကရုရှားစစ်တပ်အုံပြုတဲ့စိန့်ဂျော့ဂျ်ဖဲပြားကိုတင်ထားပါတယ်တဲ့ဒီကိုရဲ့အထက်ကအကောင့်သုံးကတော့မြမပြည်တွင်းကသတင်းဌာနတွေနဲ့စင်တူယိုမနံပါတ်တွေအုံပြုပြီးဖတ်ရှုသူပြည်သက်နှုံးကတော့အဲ့ဒီစင်တူယိုမနံပါတ်တွေကိုပြောင်းကြရတဲ့အခါမှာကြာဆင်းသွားတယ်လို့ဆိုပါတယ်အကောင့်တွေကမြန်မာစစ်တပ်ကိုထောက်ခံပြီး NLD ဥဆောင်တဲ့အရတားအစိုးရနဲ့ရိုဟင်ဂျာတွေအပေါ်မှာတော့ရန်လိုပါတယ်တဲ့အဲ့ဒီအကောင့်တွေကြားသတင်းအချက်လေးတွေကိုအပြန်အလှန်ဖော်ပြလေးရှိကြပြီးရိုဟင်ဂျာတွေရဲ့အခြေအနေကိုဖော်ပြရေးသားကြရမှာတော့လူမျိုးစုလိုက်သုတ်သင်ရေးကိုအားပေးလှုံ့ဆော်နေပါတယ်လို့ဆိုပါတယ်အကောင့်တွေကရိုဟင်ဂျာရေးနဲ့ပတ်သက်လာရင်စစ်တပ်ရဲ့ရည်တည်ချက်ကိုပဲ့တင်ဖော်ပြကြသလိုမြန်မာနိုင်ငံဟာဘင်္ဂလားဒေ့ရှ်နဲ့ဆစ်ဖြစ်ကာနေသလိုဖော်ပြရေးသားကြပါတယ်တဲ့ဆိုင်ရသူကရုရှားနိုင်ငံအနေနဲ့မြမဒီမိုကရေစီကိုအားနည်းအောင်ဘာကြောင့်မြမစစ်တပ်ကိုကူညီနေရပါသလဲဘာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမတည်မငြိမ်ဖြစ်အောင်ねရိုဂျာဒုက္ခသည်တွေပုံများစေဖို့စိတ်ဝင်စားပါတယ်ဆိုပြီးတော့လည်းမေးခွန်းထုတ်ထားပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ဟာသူ့အခေါ် managed democracy စီမံခန့်ခွဲထားတဲ့ democracy ရဲ့အစိပ်ပိုင်းတွေကိုနောက်ကဘာကိုတင်ပို့ခဲ့ဖူးပါတယ်လို့ဆိုင်ရေးသူကဆိုပါတယ်အဲ့ဒီအစိပ်ပိုင်းတွေအထက်လူမှုမီဒီယာနဲ့လူမှုအမြင်ကိုလူသလိုအသုံးချကစားတာတွေလည်းပါဝင်ပါတယ်တဲ့အလားတူပဲသူဟာကမ္ဘာလုံးအတိုင်းအတာအရလက်ရအစွန်ရောက်တွေနဲ့ဆက်သွဲထားသလိုမိုဆေဒုက္ခသည်တွေပေါ်လူတွေကြောက်ရွံ့အောင်လဲအပြေအမြောက်ပြုနေပါတယ်တဲ့ Liberal လူမှုအဖွဲ့အစည်းတွေနေရာမှာသဘောထားတင်မာပြီးမျိုးသားရေးဝါဒနဲ့စစ်အမြေသက်သွဲခံထားရတဲ့လူမှုအဖွဲ့အစည်းမျိုးတွေနဲ့အစားထိုးဖို့အရေးမြန်မာကဒီစစ်စင်ရေးဟာသူ့ရဲ့မဟာဗျူဟာနဲ့အန်ကိုက်ဖြစ်နေပါတယ်လို့လဲသုံးသပ်ရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တန်ရဲ့ဗိုလ်တော်ဦးနဲ့မနေ့ခင်အစီအစဉ်တွေကိုမနေ့9နိုင်အထိဆက်လက်တင်ဆက်ပေးနေပါတယ်။ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့လိုင်းဒိုမီတာ3240 48တို့အပြင်လိုင်းလက်မီတာ190 kHz 1905ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုလိုကြားရပါမယ်။
ကတ်တုန်ကခုရေးလို့ပြောလိုက်လို့ရှိရင်ကိုလည်းမဆိုင်ဘူးလို့ပြောရချင်ရတယ်။ကတ်တုန်ကခုရေးဆိုရင်ကိုလည်းမဆိုင်ဘူးကိုအကြံစာဝေစာမှာကိုတခုခု
စာသုံးသူအခွင့်ရေးအဖွဲ့ကဒေါက်တာရီလွင်ကျော်စောရဲ့ယုံကြည်ရာကိုမကြခင်နားဆင်ကြရမှာပါ။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ပြန်လည်ထုတ်လွှင့်ခြင်းရောက်ပါပြီ။စီစဉ်သူကိုသားညုံဦးနဲ့ထုတ်လို့ရေမှုမခင်ဖြူထွေးတို့တင်ဆက်တဲ့တိုက်ရိုက်လေလံကိုနားဆင်နိုင်ပါပြီခင်ဗျာ။
မင်္ဂလာခင်ဗျာအင်္ဂါနေ့ညပိုင်းတည်းလီလိုင်းစီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ COVID-19 ကာကွယ်ထိန်းချုပ်ရေးအတွက်မြန်မာအစင်သစ်ဖြစ်ပြီလားဆိုတာပါ COVID-19 ရောဂါတနည်းအားဖြင့်ဒီကိုရိုနာဗိုင်းရပ်စ်ဒီကူးစက်မှုတွေကမ္ဘာမှာကျယ်ပြန့်လာတဲ့တစ်ချိန်တည်းမှာပဲလူလူကြားမှာထိတ်လန့်ဆိုးရိမ်မှုတွေကမ္ဘာပေါ်မှာတိုးထက်တိုးလာနေပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ယောဂါကာကွယ်ရေးနဲ့ယောဂါထိန်းချုပ်ရေးပြင်ဆင်စရာတွေရှိတာတွေကတော့ပြင်ဆင်ရမှာဖြစ်ပါတယ်မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်တာတွေဟာအားရကျဉ်းနှံ့စရာရှိပါလားနောက်လူလူကရောဒီယောဂါပြန့်နှံ့မှုနဲ့ပတ်သက်ပြီးတော့သိရှိနားလည်ပြီးတော့ယောဂါကာကွယ်ရေးကိုနည်းလမ်းတကျပြင်ဆင်ထားနိုင်ပါရဲ့လားကျွန်တော်တို့တုံ့တက်ဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာအဓိကပါဝင်ဆွေးနွေးပေးမဲ့လူကတော့ဒေါက်တာမိုးအောင်ကျော်နိုင်ဖြစ်ပါတယ်ခင်ဗျာအထွေထွေယောဂါကုအထုကုဆရာဝန်ကြီးဖြစ်လို့ပဲဒီလူလူကျမကြီးနဲ့ပတ်သက်လို့သိပညာပေးစာတွေလည်းရေးသားနေသူဖြစ်ပါတယ်ခင်ဗျာသူကအဓိကပင်နိုင်ဆွေးနွေးပေးသွားမှာပါဒေါက်တာမိုးအောင်ကျော်နိုင်ကြားရပါလားခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရှိပါတယ်
ဟုတ်ကဲ့ဒီနေ့ဆွေးနွေးပွဲရဲ့ထိတ်ဆုံးခေါင်းစဉ်နဲ့ပဲဆရာအမြင်ကိုမေးလိုက်ချင်ပါတယ် COVID-19 ကိုရိုနာဗိုင်းရပ်စ်ရောဂါကဘာမှာတော်လေးကျေပြန့်ဖြစ်နိုင်ပါပြီမြန်မာမှာမရောက်သေးပါဘူးတည်ဝင်အတိမပြုတ်လို့မရသေးပါဘူးအဲ့တော့ဒီရောဂါကာကွယ်ထိန်းချုပ်ရေးမြန်မာနိုင်ငံမှာအဆင်သင့်ဖြစ်နေပြီလားဘယ်လိုများယူဆပါလဲ
ကာကွယ်ထိန်းချုပ်ရေးနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်တို့ကဒီတန်လျာလူနာတွေကိုရှာဖွေပေါ်ထုတ်ပြီးတော့စစ်ဆေးဆောင်ရွက်ခြင်းလို့ရှိပါတယ်အဲ့တော့အခုကျတော့ဂျပန်ရေးနဲ့အရလာဝူဌာနကနေဒီတန်မြာလူနာတွေကိုဟိုစောင့်ကြည့်တဲ့အခါမှာကျွန်တော်အဓိကနှစ်ခုကိုတွေ့ပါတယ်ခင်ဗျာတစ်ခုကတော့ဒီ contact ပေါ့နော်ရောဂါဖြစ်ပေါ်တဲ့နိုင်ငံကပြန်လာတဲ့လူတွေချားနာအကြောင်းဆိုရင်ကျတော့စောင့်ကြည့် issue ဖြစ်သေးတဲ့အခါကတစ်ပိုင်းအခွဲဖြစ်ပြီးတော့နောက်တစ်ခုကတော့ဒီရင်းထန်တဲ့အသက်ရှိလမ်းကြောင်းဆိုင်ရာရောဂါလက္ခဏာရှိတဲ့လူတွေအနေနဲ့လည်းဒီဖြေသွားတဲ့ကြတယ်မရှိတော့လေသူတို့ကိုလည်းစောင့်ကြည့်စစ်ဆေးခဲ့ထည့်ပြီးတော့ဒီစောစီရကသိရှိအတွက်ဆောင်ရွက်နေတာကိုတွေ့ရပါတယ်ခင်ဗျာဆိုတော့အဲ့ဒါ၄နေနေရတော့ကျွန်တော်တို့ဒီကိုဗစ်ကြောင့်ဖြစ်လာနိုင်တဲ့ရောဂါမကျဉ်းထန်တာပဲဖြစ်ဖြစ်ပုံရောင်တဲ့ရောဂါတွေဖြစ်ဖြစ်စောစီရကသိရှိအတွက်ဆောင်ရွက်နေတာကိုတော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
အဲ့ဒီမှာကျွန်တော်တို့အတော်လေးစိတ်ဝင်စားကြတဲ့တစ်ခုကမြန်မာနိုင်ငံကပြောမယ်ဆိုရင်တည်ုံနဲ့လည်းနေချင်းတွေဆက်နေပါတယ်မြန်မာနိုင်ငံကြော်ပြီးတော့ဘင်္ဂလားဒေ့ရှ်တို့ဘာလို့မအောင်မှာဒီ virus ပိုတွေ့နေရပါပြီမြန်မာနိုင်ငံမှာဘာကြောင့်အခုထိမတွေ့နိုင်သေးတာလဲမဖော်ထုတ်နိုင်တာပဲလားတကယ်ပဲယောဂပိုမရောက်နိုင်သေးတာလားဘယ်လိုများယူဆပါလဲဒေါက်တာမောင်ကျော်လိုက
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီယောဂပိုကသူ့ကြီးပဲဝင်လာနိုင်တာမဟုတ်ပဲねယောဂပိုတည်ဆောင်သူတွေသူတွေကဒီပြင်ပါလာနိုင်မှာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံနေနဲ့ဆိုရင်တော့ဒီနေဆက်ဒေတာကနေတရုတ်နဲ့နှီးဆက်တဲ့ဒေတာကနေလုံးလုံးကြီးပြန်လာတဲ့သူတွေရှိတယ်လို့ဒီလေစိတ်လေဝင်ရနေတစ်ပြင်ပြပြတန်ရာယောဂဖြစ်ပွားနေတဲ့ဒေတာတွေကနေပြန်ပြီးဝင်ရောက်လာတဲ့သူတွေလည်းရှိပါတယ်။အဲတော့ဒီလမ်းနှစ်ပယ်မှာဆိုရင်တော့ဒီအများစုကျွန်တော်လက်ခံထားတာကတော့ဒီကြောင်းကနေတစ်ဆင့်ဝင်ရောက်လာတဲ့အခွင့်အလမ်းကပိုများမယ်လို့ယူဆထားကြပါတယ်။ဘာလို့လဲဆိုရင်ကျွန်တော်တို့ဒီပြည်ပြည်နဲ့ဆက်နေတဲ့ဒေတာယူနန်ပြည်နယ်မှာဖြစ်ပွားမှုလုံးနဲ့ပြည်ဆုံးမှုလုံးဟာဒီမကြားတဲ့အတွက်ကြောင့်ဒီကနေတစ်ဆင့်ပြန်ဝင်ရောက်လာတဲ့မြန်မာလူ့သမားအနေနဲ့လည်းဒီယောဂပိုပါဝင်နိုင်တာနဲ့အခွင့်အလမ်းလေးတယ်လို့ဆိုပါတယ်။ လက်ခံထားကြတယ်ပေါ့နော်အဲတော့ဒီလေဈေးကနေဒီချင်းဒီကြောင်းလဲဒီချင်းဝင်လာတဲ့ယောဂဘူးတဲ့ဆောင်သူတွေကတော့တနိုင်ငံတစ်ကမ္ဘာလုံးကိုအထက်ရောက်ရှိတယ်လို့မြန်မာပြည်ကိုလည်းရောက်ရှိဝင်ရောက်လာမယ်လို့ကျွန်တော်တို့ယူဆပါတယ်နော်ဒါပေမဲ့ယောဂဘူးပြင်းပြင်းထန်ထန်ဖြစ်တဲ့လူတွေကျွန်တော်တို့မတွေ့ရသေးဘူးဒီယောဂဘူးရှိတယ်ဆိုတော့တွေ့ရှိချက်မရှိသေးဘူးပေါ့နော် confirm case မရှိသေးဘူးတန်လျာလူနာအနေနဲ့တတ်မှတ်ထားတဲ့ဆဲကလုံခဲ့တဲ့ရက်3ရက်မှာအဲ3ဦးတွေ့ဆုံးသွားတယ်ဆိုပြီးတော့တန်းချင်းကျွန်တော်တို့သိရတယ်ပေါ့နော်သိရတဲ့အခါမှာဒီယောဂါကပိုးရှိတဲ့လူတွေကတော့မြန်မာပြည်တွင်းမှာရောက်ရှိနေနိုင်တယ်သို့တော်ရှာဖွေမတွေ့ရှိသေးဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကယောဂါကိုရှိစေချင်နေတာတော့မဟုတ်တော့လဲတဲ့ရှိနေတာကိုဟိုလွတ်သွားမှာတိုးရင်ရဲ့အဲစိတ်မျိုးတော့ရှိနေကြတယ်ဆိုပြီးကျွန်တော်တို့သိရပါတယ
်ဟုတ်ကဲ့ဒီနေရာမှာ
ပေါင်းပေးကြတယ်မှာဟုတ
်ကဲ့ဒီနေရာမှာကျွန်တော်တို့ခုထပ်မေးချင်တာကယောဂါပိုးကမြန်မာနိုင်ငံထဲမှာယောဂပိုးကိုလက်ပေါ်တော့ဒီတခွဲဆန်းသက်လို့အဖြေထုတ်လို့ရနေပြီလို့လည်းသိရပါတယ်အဲ့တော့စောင့်ကြည့်တာတွေတန်တရားလူနာတွေလည်းတတ်မှတ်ထားတာရှိပါလေဒါပေမဲ့ဗမာကြီးလက်နေရာတွေခုနပြောလို့တရုတ်နေဆက်တူပါတော့ဝင်လာတဲ့ရွှေပြောင်းလူသမားတွေဆိုရင်ကြီးလက်ဒေသတွေကများတယ်သူတို့အဲ့ကိုပြန်ကျဲထွက်သွားတယ်အဲ့တော့အနေအထားတစ်ခုလုံးကိုကျမ်းမာရေးဝန်ကြီးဌာနကစောင့်ကြည့်နိုင်တဲ့အနေအထားရောတကယ်ရှိပါရဲ့လားတနိုင်ငံလုံးတိုက်တာ
တနိုင်ငံလုံးတိုက်တာနဲ့တော့ပြန်ရောက်လာတဲ့သူတွေထဲမှာရှားနာပြီးချောင်းထိုးတဲ့သူတွေဆိုရင်တော့ဒီတက်ဆိုင်ရနေဆေးရုံများတစ်ချင်းเนาะကြောင်းလဲပြီးတော့ဆွဲကြောင်းပြီးတော့စောင့်ကြည့်ရတာကိုကျွန်တော်တို့သိရှိရပါတယ်ကျွန်တော်တို့တခုပဲရှိတာကအဲ့ဒီလူတွေကိုကျွန်တော်တို့ဒီ conference ဆိုခေါ်ရင်ဒီ conference ဆက်နဲ့ all ranges ဆက်ပြီးယူတဲ့နေရာမှာများကျွန်တော်တို့ကလိုအပ်ချက်ကလေးများရှိမလားပေါ့เนาะဒါလေးကိုတော့ကျွန်တော်တို့က sanitize ဖြစ်ဖို့အတွက်ကိုဒီနည်းလမ်းတကျစစ်ဆေးဖို့အတွက်အားနည်းချက်လေးဒီနေရာမှာတစ်ချက်ရှိနိုင်ပါပေါ့เนาะဒါလေးတွေကိုလွတ်သွားမလားပေါ့ဒီနောက်တစ်ခုကကျွန်တော်တို့သိရှိပါသလောက်ကတော့တခြားနိုင်ငံတွေမှာလည်းဒီလိုပဲပထမတစ်ချိန် negative ဖြစ်ရုံနဲ့ကျွန်တော်တို့ကဒီပိုးခန္ဓာကိုယ်ထဲမှာမရှိဘူးလို့မပြောနိုင်ဘဲနဲ့เนาะ serially ဆက်ပြီးဖြစ်လာမှတွေ့တာမျိုးတွေနောက်တစ်ခါဒီရင်ပတ်တမှန်ရိုက်တာတွေရင်ပတ် CT ရိုက်တာတွေဒီမှာဒီစုပ်ကိုရောက်ရှိတာတွေကိုသိရှိတာမျိုးလေးတွေလည်းကျွန်တော်တို့ကဖတ်ရှုမိနေတဲ့အခါကျတော့ကျွန်တော်တို့ရဲ့ဒီ negative ဆိုတဲ့ case တွေများတော့ပိုးများရှိနေပြီးကျွန်တော်တို့ကပဲမတွေ့သေးတာလားဆိုပြီးတော့ဆိုရင်တောက်ကြမှုလေးတွေလည်းကျွန်တော်တို့ဒီသူချင်းပငယ်ချင်းမိတ်ဆွေကြားထဲမှာရှိနေပြောဆိုနေကြတာတွေရှိပါတယ်ခင်ဗျအဲ့တော့ဒါလေးတွေကိုတော့ပို့ပြီးတော့ဟိုအသေးစိတ်လေးပြန်ပြီးတော့ဟိုပြောပြနိုင်တယ်ဆိုရင်တော့ဒီယုံကြည်မှုပို့ပြီးမြင့်တက်နိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျဒေါက်တာမိုးအောင်ကျော်နိုင်ဒီ line ပေါ်မှာခဏနေပေးပါဦးခင်ဗျကျွန်တော်တော့ရှင်တို့ကိုလှည့်ထပ်ပေးကြပါလေအဲ့တော့ရှင်ဦးစိတ်မောင်ကကျွန်တော်တို့ကိုဒီကိစ္စနဲ့ပတ်သက်လို့စာရေးသားပေးပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်မနက်လောက်ရင်သူဦးစိတ်မောင်ရဲ့စာလေးဖတ်ပြပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံအဆင်သင့်ဖြစ်ပြီလားဆိုရဲမိခွန်းကိုဖြေရမယ်ဆိုရင်တော့ဆိုရင်တဲ့ရခိုင်နှုန်းများအဆင်သင့်ဖြစ်အောင်တော့မလုပ်သေးဘူးလို့ဆိုရမယ်အခြေအနေရှိနေပါတယ်တဲ့ထိန်းချုပ်ကာကွယ်နိုင်တယ်လို့အတီးပြုမပြောနိုင်သေးတယ်လို့ပဲကုဆက်ပြန့်ပောင်းမှုမရှိပါဘူးလို့လည်းအတီးပြုပြောနိုင်ခြင်းမရှိသေးပါဘူးတဲ့ဒါပေမဲ့လည်းကျန်းမာရေးနဲ့ဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကတော့တဲ့ကာကွယ်ရေးနဲ့ထိန်းချုပ်ရေးဆိုင်ရာကြိုတင်ပြင်ဆင်မှုတွေမျက်ခြေမပြတ်စောင့်ကြည့်စစ်ဆေးနေပါတယ်တဲ့ဒါပေမဲ့အဲ့ဒီလောက်ရက်တွေကကျဉ်းနာလောက်ဆရာရှိပေမဲ့လည်းစိတ်ချရလောက်အောင်ထီတော့လုံနိုင်ပြီလို့မထင်မိပါဘူးတဲ့အရေးကြီးတာကတော့လူမှုပါလက်လုံလက်စားတနေ့လုံတနေ့စားတောင်းတလို့သမားစင်းရဲသားအများစုရှိနေတော့ကိုဝမ်းစာရေးအထက်ဘာကုန်းမှအလေးမထားကြတာတွေများနေတဲ့ထိန်းချုပ်ရေးကာကွယ်ရေးအတွက်ပညာပေးမှုတွေလောက်တလောက်အရာမထင်မထီမဲ့မြင်အလေးမထားမှုတွေများနေတယ်တဲ့နှာခေါင်းစည်းတွေသုံးဖို့တိုက်တွန်းပြောကြတဲ့တိုင်အောင်အလုပ်အပေါ်ပါလို့သဘောထားနေသူတွေကအများနေပါတဲ့လိုက်နာသုံးဆွဲသူကလည်းအလွန်နှဲပါတယ်ဈေးတွေကျောင်းတွေမှာတွေ့နေရတာရင်လေးစရာပါတဲ့နာစီချောင်းဆိုးအဖျားဝင်နေရင်တော့မှရွရွအေးမိလို့ဖြစ်တာပါဆိုပြီးတော့ဆေးမီတိုတွေနဲ့ကုသနေတာကိုကြေးလက်သေးတာမှအများဆုံးတွေ့နေရတယ်တဲ့မြို့ပေါ်ပိုင်းလောက်မှသာဆေးခန်းကိုပြေးကြသူအနည်းငယ်ရှိပါတယ်ပညာပေးတွေကြကြကြပြပြလှုပ်တော့လဲတိတာတိတယ်အလေးထားလိုက်နိုင်မှုမရှိတဲ့ညံတွေကြောင့်စိတ်မချတဲ့အခြေအနေမှာရှိနေတယ်ဆိုပြီးတော့ရေးထားပါရရှင
်ဟုတ်ကဲ့ကျွန်တော်ဒေါက်တာမိုးအောင်ကျော်နိုင်ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာမိုးအောင်ကျော်နိုင်ခုနကဆွေးနွေးသွားတဲ့အချိန်မှာစိုးရိမ်မှုရှိနေတဲ့လူတွေတွေ့ရပါတယ်ခင်ဗျာကျွန်တော်ဒီပညာပေးကိစ္စနဲ့ပတ်သက်လို့အရင်မမေးခင်မှာဒေါက်တာမိုးအောင်ကျော်နိုင်အနေနဲ့အကြံပြုချက်ပေါ့နော်ဒီကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုတွေ community ပေါ့နော်ဒီလူမှုဖွဲ့စည်းရေးဂျာထဲမှာအောက်ခြေဂျာထဲမှာကျေပြန်မဖြစ်အောင်တူးချင်းနေနဲ့ဘာလုပ်နိုင်လဲဆိုတာလေးအကြံပြုပါအောင်ရင်းလုံး
ဟုတ်ကဲ့ပါပထမဆုံးကတကယ်မလို့ဒီယောဂပြန်နှံ့မှုနဲ့ဆိုရင်ပထမအဦးဆုံးအခြေခံကြားတဲ့လူတွေကတည်သူတွေပဲဖြစ်နေတာခင်ဗျာ။ဒါဘာလို့လဲဆိုတော့သူဒီမကောင်းဖြစ်မှဒီကျန်းမာရေးဌာနကိုဆက်သွယ်ရမှာပိုးဟိုယောဂပိုးရှိတဲ့လူပထမဆုံးစတွေ့မှာပေါ့နော်။အဲ့တော့စတွေ့ဖို့ကိစ္စကစရမယ့်လူတွေကတည်သူတွေတူးချင်းတယောက်ချင်းစတင်ရမှာဖြစ်ပါတယ်။နော်အဲ့ဒီအခါကျတော့ကျွန်တော်တို့အနေနဲ့ပထမအဦးဆုံး ဒီကျေးဇူးအုပ်စုတွေဖွဲ့စည်းလိုက်မယ်ဆိုပထမအဦးဆုံးအရေးကြီးတဲ့သူတွေကဒီပိုးတည်ဆောင်ပြီးတော့ဗမာပြည်ထဲဝင်ရောက်လာသူတွေနဲ့သူနဲ့နှီးနွယ်တဲ့လူတွေကပထမအဆင့်အရေးကြီးဆုံးလို့ကျွန်တော်ထင်ပါတယ်။အဲ့တော့သူတို့တွေကတော့ဒီအချိန်မှာတက်နိုင်ရင်အများပြည်သူဒီခဲကိုတွားခြင်းရှောင်ခြင်းပြင်ပြီးတော့နော်ချောင်းဆိုးလို့ရှိရင်လည်းတခြားအကြောင်းကြောင့်မဆိုးဆိုးသူတို့ကကော့အက်တီကက်အတိုင်းနဲ့ကိုယ်ခန္ဓာကိုယ်တွေကပိုးရအပြင်မထွက်အောင်တက်နိုင်ဆုံးတားဆီးတာဒီပထမအဆင့်လို့ကျွန်တော်ထင်ပါတယ်။အဲ့တော့စိုးရိမ်နေဆိုတဲ့သူတွေဒီလိုနဲ့ကျွန်တော်တို့ပြောချင်တာကဒီ virus ကိုဝင်ရောက်ပုံဝင်ရောက်တဲ့နည်းလမ်းတွေကိုလည်းဒီကျွန်တော်ကျမိုင်နဲ့အားသာဝင်ဌာနကနော် social media မှာနေ့စဉ်နဲ့အမျှတင်နေတာလေးတွေရှိပါတယ်။အဲ့ဒီအခါကျတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဘိုးတက်ဆောင်တွေများရှိနိုင်လားဆိုတာကိုယ်ကလေ့လာနေမယ်။နောက်တစ်ခုကနှာခေါင်းဆီးရတော့ဒီ virus ကိုကာကွယ်ဖို့အတွက်ကိုတက်ဖို့အတွက်ကို recommendation မရှိပါဘူး။ဘာလို့လဲဆိုရင်ဒီ surgical mask ကနေဖြတ်ပြီးတော့ဒီ virus ကဝင်ရောက်နိုင်တဲ့အတွက်ကြောင့်မလို့ mask နော်တက်ဟို public area မှာတာမန်ကောင်းမွန်တဲ့လေကောင်းတဲ့လူတယောက်အနေနဲ့ဒီ mask ကိုတက်ဖို့အတွက်အစီအစဉ်ထားတာမရှိပါဘူး။အဲ့တော့ဘယ်လိုလူတွေတက်တဲ့လဲဆိုကိုကိုယ်တိုင်အကြောင်းမျိုးမျိုးကြောင့်ချောင်းဆိုးတာပဲဖြစ်ဖြစ်နာစီတာပဲဖြစ်ဖြစ်ဖြားနာတာပဲဖြစ်ဖြစ်ကိုယ်စီကပိုးထွက်အောင်ပဲဒီ surgical mask ကိုသုံးဆွဲတဲ့နောက်သူ့ရဲ့ပတ်ဝန်းကျင်ကလူတွေနဲ့ဒီကျန်းမာရေးစောင့်ရှောက်တဲ့လူတွေအနေနဲ့ mask သုံးဆွဲတဲ့ဒါကြောင့် publicAreaမှာကျွန်တော်တို့မတ်ဆက်တဲ့လူတွေအခုတလုံးမှာကျွန်တော်တို့တွေ့ရတာနည်းသွားတာဒီတက်မှရေးအကြည့်ပညာတွေရရှိသွားလို့ဒါတော့အဓိကအရေးကြီးတာကတော့လက်စေကြောတန့်စီကြီးနဲ့လူထူတတ်တဲ့နေရာမှာတွားရည်ခုခန္ဓာကိုယ်လေးကိုဘယ်လိုဝင်ရောက်နိုင်တဲ့နည်းလမ်းတွေကိုစဉ်းစားပြီးတော့ရှောင်ကျဉ်မယ်ဆိုရင်တူးချင်းအနေနဲ့ကဒီ virus ကိုဝင်ရောက်တော့ကာကွယ်နိုင်တယ်ဥပမာဒီလူတယောက်ကစိုးရိမ်နေလူတယောက်ကနေမှနေတယ်ဆိုတော့လွားတယောက်မှနေတယ်သူကစိုးရိမ်နေဆိုရင်ကိုယ့်ရဲ့ရည်ရွယ်တဲ့မှာဒီပိုးတည်ဆောင်နိုင်တဲ့လူရှိသလားသူနဲ့ကိုယ်နဲ့ထိစပ်မှုရှိသလားဒါမျိုးမရှိသေးရင်ကိုကစိုးရိမ်ကြမရှိသေးဘူးလို့အခုလက်ရှိအခြေအနေကကျွန်တော်ကတော့အဲ့လိုဟိုစိုးရိမ်မှုကြောကြအောင်ပြောချင်တာပေါ့နော်ဒါပေမဲ့ပမာလူကောင်းတယောက်ကအကြောင်းမျိုးမျိုးနဲ့ကျွန်တော်ကပြောတယ်ပိုးလမ်းတပင်မျိုးကိုတွားမယ်ဆိုရင်တော့အဲ့ဒီမှာပိုးတည်ဆောင်သူတွေနဲ့ကိုကထိတွေ့ဖို့ရာခိုင်နှုန်းများလာတယ်အဲ့တော့စိုးရိမ်သိရှိတဲ့သူတွေအနေနဲ့ကတော့မိမိအိမ်မှာလိုအပ်မှပဲအပြင်ထွက်တယ်လက်ကိုပကြခနာစေးကြောတန့်စင်ပြီးတော့ကိုယ့်ရဲ့နှာခေါင်းပတ်သက်နာကိုဒီလက်ကိုကင်တယ်မှုကိုရှော့ချလိုက်မယ်ဆိုရင်ဆူးဆက်ဖို့ရာခိုင်နှုန်းကတော်တော်လေးနည်းသွားမယ်လို့ကျွန်တော်အနေနဲ့ထင်လို့စမ်းပါဒီတိုင်းပဲကြံနေပြီးကျင်ပါ
ဟုတ်ကဲ့ခင်ဗျာခုနကကျွန်တော်ဥစိမ့်မောင်ပြောသွားတဲ့ကိစ္စကိုပြန်ထောက်ပြီးမြင်ကြပါလိမ့်မြန်မာကြီးလက်ဒေသတွေမြန်မာနေတွေတော်တော်များများမှလူတွေကစောင့်နေကိုပဲပူပြီးတော့ဥစားပြီးနေရတယ်ဒီကိစ္စကိုမလှည့်နိုင်ဘူးအဲ့တော့လူတို့ကြားထဲမှာရောအခုယောဂကဘာမှာတော်တော်လေးစိုးရိမ်ကြတယ်ပြန့်နှံ့နေကြတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်လို့ awareness ပေါ့နော်သတိပြုမိတာဒီ corona virus နဲ့ပတ်သက်လို့သတိထားကြတဲ့အနေထားရောမြန်မာနိုင်ငံမှာဘယ်လိုများရှိပါလဲခင်ဗျအ
ဲ့တော့မျိုးပေါ်မှာရှိတဲ့သူတွေဒီနေကတော့အများစုကတော့သတိထားမိကြတယ်သတိထားမိပေမဲ့ဒီကာကွယ်ရေးလုပ်ငန်းတွေကိုတူးချင်းတူးချင်းဆောင်ရွက်မှုအပိုင်းပေါ့နော်အဲ့ဒီအပိုင်းနေမှာတော့အဲနည်းနည်းလေးလိုအပ်ချက်ရှိတာပေါ့နော်လိုအပ်ချက်ရှိတယ်ဆိုတာတော့သူများ public area တွေမှာလူသွားလူလာအဲရှိနေတုံးပဲပေါ့နော်ဆိုရှင်ရေနေမှာလည်းသွားလာလှုပ်ရှားနေတုံး shopping mall တွေမှာလည်းဈေးဝယ်မပြတ်ကြဘူးပေါ့နော်ဆိုတော့ဒါကြောင့်ဟိုစိုးရိမ်လွန်ပြီးတော့အပြင်မထွက်တဲ့အနေအထားမျိုးထီတော့မရောက်သေးဘူးအဲ့ဒါကလည်းဒီ conference မရှိသေးတာလည်းဖြစ်နိုင်တယ်ဒီယောဂနဲ့ဆုတ်ရောက်ပြီးပြေဆုံးသွားတယ်လို့ပြင်ညာချက်ထုတ်ထားတာလည်းမရှိတာလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဒီကဘာနဲ့နှက်ဖြစ်နေတာလေးတွေဖတ်ရှုပြီးတော့စိုးရိမ်စိတ်ကလေးတော့ပေါ်သွားတော့လေတကယ်တမ်းကိုယ့်ရဲ့လက်တွေမှာစိုးရိမ်လို့ဆိုပြီးအလုပ်မသွားတဲ့လူတွေစိုးရိမ်လို့ဆိုပြီးတော့ပုံမှန်လုပ်နေတဲ့အလုပ်ကိုမလုပ်ဘဲနေတဲ့သူကတော့ကျွန်တော်ထင်တယ်ရာခိုင်နှုန်းအနေနဲ့နည်းနေလို့ထင်ပါတယ်။เนาะအဲ့တော့တကူကြီးတကာရဟာတွေပြောဟိုယောဂကာကွယ်ရေးကိစ္စတွေပြောမယ်ဆိုရင်တော့ချောင်းဆိုးနာချေတဲ့လူတွေဒီအခုချိန်ကြီး cough etiquette ကိုလိုက်နာတဲ့သူတွေဟိုမရှိသေးတာတွေ့နေရတယ်ပေါ့နော်။အဲ့ကျွန်တော်တို့စိုးရိမ်တာလည်းဒါပဲကိုကသွားလာတဲ့ကိုဗီနာဖြတ်သွားတဲ့သူတယောက်ကများချောင်းဆိုးမိလိုက်တဲ့နှစ်ခုပဲလက်ပြီးညာချီလိုက်ရင်ဆိုတော့စိုးရင်စိတ်လေးတွေကတော့အခုအချိန်မှာအဲလူတိုင်းကိုယ်စီရှိနေကြတာပေါ့နော်ဒါကြောင့်တတ်နိုင်လေဒီသွားလာတွေကိုချိန်ချုပ်တယ်လူများရှိတဲ့နေရာကိုတတ်နိုင်ရင်တောင်းကျင်းတယ်ဆိုရင်တော့ကိုယ့်ရဲ့စိုးရင်စိတ်လည်းပြောင်းမယ်ကိုယ့်ကိုဒီပိုးဝင်ရောက်မှုကိုလည်းဒါတားဆီးပြီးသားဖြစ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ချက်မိချင်တာကဒီယောဂပိုးရဲ့အန်ဒီရယ်ပေါ့နော်ဆိုလိုရကပြောမယ်ဆိုရင်ကျွန်တော်လူမှုကွန်ရက်ဒီမြန်မာလူမှုကွန်ရက်ဒီမှာစိုးရိမ်တဲ့လူတွေကတော်တော်ကြီးကိုစိုးရိမ်တကြီးနဲ့ရင်းနေကြတာတွေ့ရပါတယ်ခင်ဗျာတကဘာလုံးမှာပြောရမယ်ဆိုရင်တော့တသိန်းကျော်မှာမှ3,000-4,000တည်တဲ့နှုန်းပေါ့နော်အနေထားယောဂရှိတယ်အဲ့တော့တကယ်ပဲဒီယောဂပိုးကဖြစ်လာရင်မြန်မာနိုင်ငံထဲမှာဖြစ်လာရင်ရောစိုးရိမ်တကြီးဖြစ်ရမယ်အနေထားမြန်မာနိုင်ငံအနေထားနဲ့ရှိပါလားဒေါက်တာမိုးရံနဲ့မိုးအောင်ကျော်နိုင်အမြင်သိကြပါလား
အဲ့တော့ဒီယောဂကိုအဓိကကြောက်တာကဟိုကူးစက်မှုကအမြန်နဲ့ပေါ့နော်ကျွန်တော်ရှေ့မှာကြုံတွေ့ခဲ့ဘူးတဲ့ virus တွေဆိုတာရင်ကူးစက်မှုကအရမ်းမြန်တယ်အရမ်းမြန်ပြီးတော့သေဆုံးမှုကိုပြန်ကြည့်လိုက်တဲ့အခါမှာတော့နော်အခုအချိန်မှာဆိုရင်ကျွန်တော်ကသူသေဆုံးမှုက300ခန့်ကနေ400ခန့်လုံးထိပဲရှိတယ်လို့တွေ့ရတယ်ပေါ့နော်ဆိုတော့နောက်တစ်ခုကလူလက်တွေမှာအဲသေဆုံးမှုထက်လဲပြီးတော့အသက်ကြီးတဲ့လူတွေနော်အသက်မှာဆိုရင်80အသက်80တွေနောက်ရောဂါခံရှိတဲ့လူတွေမှာသေဆုံးမှုများတာကိုတွေ့ရတယ်။အဲဒီအခါကျတော့ကျွန်တော်တို့အဲဒီအတိုင်းနဲ့ဆွေးနွေးဖို့ကတစ်ချက်ပေါ့နော်။အဲတော့ယောဂဘူးဖြစ်ခဲ့ရင်အဲတော့ဟိုကျန်းမာတဲ့လူတယောက်အနေနဲ့ကလည်းအဲကိုယ့်အတွက်သေဆုံးမှုကဘယ်လောက်မများဘူးဆိုတာလေးဆက်ပြီးလေ့လာလိုက်တဲ့အခါမှာကိုယ့်အတွက်ပြန်မှုနည်းနည်းကျော့သွားတယ်ပေါ့နော်။ဒါပေမဲ့အသက်30 40လူလက်ပိုင်းနဲ့တည်တဲ့လူတွေရှိတာပဲနော်။သေဆုံးတဲ့လူတွေတွေ့နေရတဲ့အခါကျတော့အဲ့ဒါကိုလည်းယုံကြည်ပြီးတော့နော်ဒီကာဝေးနီးလန်းတွေမဆောင်ရွက်ပဲနဲ့မလေသင့်ဘူးပေါ့နော်အများစုဆိုအနည်းစုကတည်တိုင်းလဲဆိုနေကိုကလည်းဒီအနည်းစုရဲ့မှာပါနိုင်သွားတယ်ဒါလေးကိုတစ်ချက်စဉ်းစားဖို့လိုတယ်နောက်တစ်ချက်ကတော့ကိုကနေတစ်ချက်ကိုရဲ့ပတ်ဝန်းကျင်နော်ကိုရဲ့မိသားစုဝင်တွေကိုပြန့်နှံ့မှာကတော့သုံးရအကောင်းမဲ့လို့ကျွန်တော်အကောင်းဆုံးမဲ့လို့ကျွန်တော်ဖြစ်နေနေပေါ့နော်ဥပမာဆရာတို့ပွဲလမ်းတစ်ပင်သွားတဲ့လူတွေဒီလူငယ်လူလက်တွေပဲဖြစ်နေအကယ်၍များအဲ့ဒီကနေကိုရှိတဲ့လူတယောက်ပါလို့သူစီကနေလူညာသူ့ပတ်ဝန်းကျင်ကလူတွေကိုကူးစက်လာတိုင်းကဲမယ်ဆိုရင်သူတို့ဒီကိုရဲ့အိမ်ပြန်ရောက်တဲ့အခါမှာကိုမိသားစုဝင်တွေကိုကူးစက်နိုင်တယ်ပေါ့နော်တော့အဲ့လိုကူးစက်တဲ့အခါမှာရောဂါခံရှိတဲ့လူအသက်ကြီးရွယ်ရှိတဲ့လူကိုမိသားစုဒီဝင်တွေကိုချစ်ခင်မြန်လို့တဲ့သူတွေကဒီပိုးကြောင့်ကိုတေဆောင်တဲ့ပိုးကြောင့်မိမိကိုယ်တိုင်အသက်အန္တရာယ်မရှိတော့လေသူတို့မှာအသက်အန္တရာယ်ရှိနိုင်တယ်ဆိုတဲ့အဲဒွေးခေါ်ယူစလေးရှိရင်တော့ဒီပိုးကိုကိုရဲ့ခန္ဓာကိုယ်ကမဝင်အောင်ဘယ်လိုကားကွယ်တားဆီးမလဲဆိုတဲ့ဟာကိုပေါ်ပြီးတော့အာရုံစိုက်မိမယ်လို့ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လည်းအခုလက်ရှိအခြေအနေမှာစိုးရိမ်တာကတူးချင်းကနေတစ်ဖြစ်ပြန်တဲ့သူတွေကိုနော်မိဆက်ရာတွေပြန့်နှံ့သွားမှာကိုအစိုးရကဖြစ်နေတယ်နောက်တစ်ချက်ကတော့ဒီဆုံးမှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီအဆုတ်ကြောင့်လည်းအဆင့်ရောက်သွားပြီဆိုရင်စနေတစ်ချက်ကုသမှုခံယူတဲ့သူနောက်တစ်ခါ respirator လို့ခေါ်တဲ့အသက်ရှူဆက်သုံးငြင်းဆနိုင်တဲ့လူတွေမှာအသက်ရှင်တာမှုအခွင့်အလမ်းများတယ်လို့ပြောရတယ်ဆိုတော့ဒီအချက်ကိုပြောမယ်ဆိုတော့ကျွန်တော်တို့နိုင်ငံမှာအားနည်းတာဖြစ်ပါတယ်လူတစ်ခါတည်းအများကြီးများဒီအဆုတ်ရောင်ယောဂဖြစ်ပြီးတော့လက်ရှိဆက်လိုအပ်တဲ့အခြေအနေမျိုးများဖြစ်လာရင်အဲ့ဒီအချိန်မှာကျွန်တော်တို့စီစဉ်ဆောင်ရွက်ရမှာတော်တော်လေးအခက်အခဲတွေ့မယ်လို့မြင်ပါတယ်။ဒါကြောင့်မို့အဲ့ဒီအချက်မရောက်ခင်မှာနော်ဒီအုပ်မိဖို့လိုတယ်သိရှိဖို့လိုတယ်ကုသမှုစောစောစဖို့လိုတယ်လို့မြင်ပါတယ်။ဒါသည်ကိုယ့်ရဲ့လူတူးချင်းတူးချင်းဒီကုသမှုဒီလမ်းနဲ့ဖြစ်ပြနိုင်တဲ့ဒီလမ်းနဲ့သိရှိရမယ်တူကိုကုသမှုပေးမယ်ကျန်းမာရေးဝန်ထမ်းတွေနေရာလေဒီတိုင်းကိုစောစောစီစီဆောင်ရွက်မယ်။နောက်မိမိကိုယ်ကိုယောဂပူမကူးဆက်အောင်စာဝယ်ဖို့အတွက်ကတော့ကျန်းမာရေးဝန်ထမ်းတွေတင်ကအရေးကြီးဆုံးဖြစ်ပါတယ
်။ဟုတ်ကဲ့ခုနက
ဆက်လက်ဒီအကုန်လုံးချုပ်ကုန်သုံးသပ်မိမယ်ဆိုရင်တော့ကျွန်တော်တို့ကဒီဟာကိုညှော်နေအောင်နော်ကူးဆက်မှုညှော်နေအောင်လုပ်နိုင်တယ်ဖြစ်ပါတယ်။
ဟုတ်ကဲ့ခုနကဒေါက်တာမူအောင်ကျော်နိုင်ပြောထားတဲ့ချက်ကိုကျွန်တော်လည်းပြန်ထောက်ချင်ပါတယ်။ခုနကအဆုတ်ရောင်ယောဂတွေအဆုလိုက်ပြုံငယ်ကြီးဖြစ်လာပြီဆိုလို့ရှိရင် facility ပေါ့နော်လုံးနိုင်မဲ့အနေထားကအားနည်းရဆိုတော့ကျွန်တော်ခုနပြောလို့ကာကွယ်ရေးအတွက်ကတော့ခုနပြောလို့လေစိတ်တီဂိတ်တီမှာတော်တော်လေးဟိုစစ်ဆေးပြီးတော့လုံနေရရှိရတော့ယောဂထိမ့်ချုပ်ရေးပတ်သက်လို့ပြင်ဆင်ထားမှုကအားရကျေနပ်စရာရှိပါလားလက်ရှိအနေထားမြန်မာနိုင်ငံထဲမှာယောဂဖြစ်လာခဲ
့တယ်။ဒါအနေနဲ့ကသူကရုပ်တရက်ကြီးကအစိုးရအောင်ဆင်ရောက်ဖို့ထက်ကိုဆိုရင်သူရဲ့အရှိမပူဂိုမဲလို့စဉ်းစားမလို့ခေါ်တဲ့ဟို low grade ဖြစ်ပါအခြားဒီနည်းနည်းပေါ့နော်တရားပတ်ဝန်းကျင်လောက်ဖြစ်မယ်ချောင်းဆိုးတာလေးနဲ့စပြီးတော့အဲ့ရနေ9ရက်เนี่ยตะแคลောက်มามาอะสุขเท้ကိုเนาะอะสุขอย่างโยคะลักษณะเนี่ยอะแทชัวร์ขึ้นไปขึ้นที่ยောက်တယ်လို့อาจารย์มีธีราชาเจติยาเราก็ติยาเลยป่ะอะแล้วกูอ่ะสับีตุ้ยไล่มีเนี่ยลูญาติลีนาญาติปฐมบายมาตุ้ยเลยဆိုလို့ရှင်ကျွန်တော်တို့อ่ะปีนผ่านเนี่ยอึนที่ไม่อยากเอาโจตินซีกุฏามุขันธ์ท้ามาป่ะเนาะอะแล้วไอ้ลูกขันธ์อยู่ท้าอ่ะนี่มาตะสิแล้วตะสิก็อะสุขอย่างเป็นดีจะพี่ๆญาลามาป่ะอะแล้วด่าก็တော့ดูโยคะปูกูเสร็จแจ่นๆเนี่ยနိုင်ငံดีอ่ะเยလူသားရဲ့အခြေအနေတွေကျွန်တော်တို့လေ့လာပြီးရောပြောတာဖြစ်ပါတယ်။အဲဒါကြောင့်မို့လို့လည်းအခုချိန်မှာကျွန်တော်တို့က contact history မရှိတော့လည်းပဲအဆုတ်ရောင်တဲ့လက္ခဏာရှိတဲ့လူနဲ့မများကိုစိတ်ပေါ်မှာစောင့်ကြည့်စစ်ဆေးနေတာမျိုးတွေရှိတာပေါ့နော်။အဲအကယ်၍များသူတို့ချိန်မှာ virus ပြည့်ခဲ့လို့ရှိရင်သူနဲ့ contact တွေကိုလည်းကျွန်တော်တို့ကတခြားမပြတ်နဲ့အောင်ဖိနှိပ်ရမယ်လို့ဒီအဆုတ်ရောင်အရှိမရောက်ခင်မှာသူတင်ကုသမှုပေးပြီးပျောက်ကင်းနိုင်ရင်တော့ဒါဆောင်းနိုင်ငံတွေအကောင်းဆုံးလို့ထင်တယ်။အဲ့ဒီအဆင့်ကိုကျွန်တော်ကလွတ်ထွက်သွားပြီးတော့အဆုတ်ရောင်တဲ့လူတွေကြိုင်နဲ့အများကြီးဖြစ်လာရင်တော့တော်တော်လေးကိုအကျက်တဲဖြစ်မယ်လို့ကျွန်တော်တို့ကထင်မြင်မိပါတယ်။
ဟုတ်ကဲ့ကျွန်တော်နောက်ဆုံးလေးတစ်ခုမေးချင်ပါတယ်။အဲ့ဒါက တော်ရရှင်တွေရေးထားတဲ့မှတ်ချက်ပေါ်မှာပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဖိတ်ခေါ်တဲ့အခါမှာနောက်ကအောက်မှာမှတ်ချက်ရေးတယောက်ကဒီဗမာပြည်ဟာဗုဒ္ဓဘာသာဖြစ်လို့ယောဂမကူးဆက်ဘူးဆိုတဲ့ယူဆတွေဗုဒ္ဓတရားတော်နဲ့အညီနေထိုင်ကြလို့မကူးဆက်ဆိုတဲ့ယူဆတွေလည်းရှိနေတယ်လို့ကျွန်တော်တို့အဲမှာရေးသုံးသပ်တာတွေ့ရပါတယ်ခင်ဗျဒါနဲ့ပတ်သက်လို့ဒေါက်တာမိုးအောင်ကျော်နိုင်အဲ့ဒါလေးနဲ့ပတ်သက်လို့တော်ရရှင်တွေတုံ့ပြန်ဆွေးနွေးပေးစေချင်ပါတယ်
အဲ့တော့ဘာသာပြန်နဲ့ပတ်သက်ရင်ကျွန်တော်တို့လည်းဒီတရားနာတာတို့တရားစာတွေဖတ်ရှုတာတွေလုပ်ပါရဲ့အဲ့တော့ဗုဒ္ဓဘာသာတရားရယောဂဘူးဘူးဆက်တာမရှိဘူးလို့တရားဟောတဲ့ထဲမှာမပါပါဘူးနောက်တော့ဗုဒ္ဓဘာသာဘိုးဖွယ်တဲ့အတွက်ကြောင့်ဒီဘိုးမဝင်နိုင်ဘူးလို့တရားမဟောထားဘူးလက်ကပြားဟောထားတာကတော့တက်တန်းစီရင်အကြောင်းမျိုးနည်းနဲ့ပြောဆိုနေတယ်အဲ့တော့ကိုယ့်ရဲ့တက်တန်းကဘယ်စီဖြစ်နေရမလဲဆိုတာကျိုးတင်ဘူးမှမသိဘူးလေပြောထားပါတယ်အဲ့တော့အဲ့ဒါကိုကံယုံပြီးစိတ်ဝင်နေတဲ့ဆိုလို့ကကိုယ်ကဘုရားဘာသာကိုယ်ပဲလို့ဆရာတရားယုံကြည်လို့ဒီပိုးမဝင်လို့မြင်စားပါနဲ့ကိုယ့်ရဲ့သတ္တန်ကုံဆုံးတဲ့အချိန်နဲ့ဒီပိုးဖြစ်ပြတဲ့အချိန်နဲ့တွေ့မယ်ဆိုရင်ကိုယ်မှာအန္တရာယ်ရှိနိုင်ပါလေ။ဟမ်ဒါကြောင့်မလို့ဒီဟာကိုလည်းဟိုအတိတ်ပဲဗြဟ္မာကမျိုးဟိုယူဆမှုမရှိဘဲနဲ့တစ်ဖက်ကလည်းကိုယ်လောက်ရမယ်ဆရာတရားလို့ကိုယ်လည်းလောက်ရမယ်ညီတူတစ်ဖက်ကတော့လည်းစာဝယ်တဲ့နိလန်းတွေကိုတောင်းရက်ဖို့အရေးကြီးပါလေ။အထူးသဖြင့်တော့ကျွန်တော်ပြောလို့ကိုယ့်ရဲ့ကံကြောင့်လို့ကိုယ်တတ်မသေးတော့လေပိုးများကိုချီခန္ဓာကိုယ်လည်းဝင်ရောက်ခဲ့ရင်ကိုယ့်ပတ်ဝန်းကျင်မှာရှိတဲ့ကံနေနေတဲ့လူဒီကူးသွားလို့ရှိရင်သူ့အတိုင်းအနေဖြစ်တယ်အဲ့ဒါလေးကိုတော့ဟိုအမြဲရှင်းသာသင်ပြင်းသင်ပါလေလို့ချင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုတည်းပေးချင်ပါတယ်အခုလက်ရှိအာနာပါနီဒီနဲ့ကာကွယ်ထိန်းချုပ်ရေးလုပ်နေတာရှိပါတယ်အတိတ်ကလိုအပ်ချက်ဘာတွေရှိနေမယ်လို့ထင်ပါလဲမြန်မာနိုင်ငံအတွက်ဆိုရင်ကာကွယ်ထိန်းချုပ်ရေးအတွက
်ကာကွယ်ထိန်းချုပ်ရေးမှာကျွန်တော်တို့အဓိကကွန်စတန့်ကိစ်ပေါ့နော်အဲ့ဒါလေးမှာအဲ့ဒီမတွေ့သေးဘူးအဲ့တော့ဟိုကျွန်တော်တို့ဆင်းရဲတဲ့ခါမှာတချို့ကြီးချင်းပြောတဲ့ခါမှာကျွန်တော်တို့ကဟိုအဲ့လိုဟိုပြောနေတဲ့သူတွေကများဒီပိုးကိုတွေးဆခြင်းနေလားမသိဘူးဆိုပြီးတချို့ကြီးကအဲ့လိုသုံးသပ်ကြတယ်ခင်ဗျအဲ့တော့ကျွန်တော်တို့ကပိုးကိုမတွေ့ဟိုပိုးမရှိတာသဘောကြပါလေပိုးရှိပြီးတော့လွတ်သွားမှာမတွေ့လိုက်မှာကိုကျွန်တော်တို့ကစိုးရိမ်နေကြတာပါเนาะအဲ့အဲ့ဒါနဲ့ပတ်သက်ပြီးပြောရင်ပြီးဆုံးသွားတဲ့သူဟိုတန်တရားလူနာလို့လည်းပြောထားတယ်ရှင်လည်းပြီးဆုံးသွားတယ်ဒါပေမဲ့ဒီပိုးမတွေ့တဲ့အတွက်ကြောင့်မလို့ဒီຢာရင်းနဲ့ပတ်သက်ပြီးစိုးရိမ်ရမရှိဘူးဆိုပြီးတော့ဇက်တန်လိုက်မှာထဲစာရင်တော့ကျွန်တော်တို့ကဒီပြေဆုံးသွားတဲ့၃ယောက်ဒီအဆုတ်ရောင်နမူနီးယားယောဂာနဲ့ပြေတာဟုတ်ပါသလားဒါမှမဟုတ်ဆုတ်ရောင်နှလုံးရောအဆုတ်ရောင်နဲ့ယောဂာနဲ့ပြေတယ်ဆိုရင်ဒီဗိုင်းရပ်စ်ကိုမတွေ့လိုက်လို့လားနောက်တစ်ခါဒီပြေဆုံးသွားပြီးရဲ့နောက်မှာဒီ post mortem examination နော်အဲ့တော့ရင်ခွဲချစ်ဆေးပြီးတော့ဒီဟိုဗိုင်းရပ်စ်ပိုးတွေများရှာဖို့ချစ်ဆေးသေးသလားပေါ့နော်အဲ့တော့confirm case မတွေ့တဲ့အခါကြီးမှာဒီအချက်ကလေးတွေကိုကျွန်တော်တို့ကသိတင်ပြီး
ကျွန်တော်တို့အချိန်လဲဆက်သွားလို့ပါဒေါက်တာမိုးအောင်ကျော်နိုင်အခုလိုပါဝင်ဆွေးနွေးပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ချိန်ဆက်သွားလို့ဒီမှာပဲရနာွက်ပြီးပါခင်ဗျာဒေါက်တာမိုးအောင်ကျော်နိုင်ကျေးဇူးများကြီးတင်ပ
ါဒီကနေ့ည daily life line ပြန်လဲထုတ်လွှင့်ချက်ဖြစ်ပါတယ် VOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ဒီတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့စားသုံးသူအခွင့်အရေးအဖွဲ့ Consumers Rights Association ကတာဝန်ရှိသူတူဖြစ်တဲ့ဒေါက်တာရေလွင်ကျော်စောရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ခင
်ဗျာ။ဒီလိုပါတဲ့ဟာဒီကအခွင့်အရေးရရှိဖို့လိုပါတယ်။စားသုံးသူရလည်းစားသုံးသူအခွင့်အရေးရရှိဖို့လိုတယ်အဲ့တော့မြန်မာနိုင်ငံမှာစားသုံးသူအခွင့်အရေးကိုမသိကြသေးဘူးနော်။အဲစားသုံးသူဆိုတာဘာဖြစ်လဲစားသုံးသူအခွင့်အရေးဆိုတာဘာလဲဆိုတာကိုပဲသင်္ချာသိရှိနေပြီးရေးပါနေကြတယ်။လူခွင့်အရေးလူတမားခွင့်အရေးလူတမားခွင့်အရေးတောင်းတာခွင့်အရေးဆက်တဖြစ်အခွင့်အရေးတော်တော်များများလူများသိရှိကြတယ်။အဲစားသုံးသူအခွင့်အရေးကိုပြောလိုက်လို့ရှိရင်ကိုယ်နဲ့မဆိုင်ဘူးလူတွေကထင်ရတယ်။အဲစားသုံးသူအခွင့်အရေးဆိုရင်ကိုယ်နဲ့မဆိုင်ဘူးကိုယ်အကြမ်းစာဝေစာမှာကိုတခုခုဝယ်တုံးမှာအဲ့ဒီမှာကိုစာတုံးနေစာတုံးနေဖြစ်တယ်လို့ထင်တယ်အမှန်တော့စာတုံးယူဆိုတာအစားစာဝယ်တုံးမှာဝယ်စာမှာမဟုတ်တော့ဘူးအစားစာဝယ်ဖြစ်ဖြစ်ဝယ်စာမှုဝယ်ဖြစ်ဖြစ်ကိုပြစီနေတဲ့တော့ဝယ်စာတုံးလိုက်တော့စာတုံးတွေဖြစ်သွားတယ်ဝင်ကြီးဝယ်ဖြစ်ဖြစ်အနက်ကြီးဝယ်ဖြစ်ဖြစ်အလုပ်သမားလူသမားကျောင်းသားဝင်တဲ့ဒီဓာတ်ကြည့်သူအားလုံးကကွန်ဆူမာရယ်ဒီဓာတ်ကြည့်သူအားလုံးကစားသုံးသူတွေပေါ့နော်စားသုံးသူတွေပြောလိုက်လို့ဆိုရင်ဒေးချက်ကြီးကဟိုကိုရတဲ့နေဒေးချက်ကြီးကကိုလိုက်လာမယ်ဆိုတာစသဖြင့်မသိကြသေးဘူးပေါ့နော်
စားသုံးသူတွေလိုက်နာမယ့်အချက်တွေရှိတယ်လို့စားသုံးသူတွေရနိုင်တဲ့အခွင့်အရေးတွေရှိပါတယ်။ဥပမာစားသုံးသူတွေလိုက်ရနိုင်တဲ့အခွင့်အရေးအခြေခံလိုအပ်ချက်တွေပြည့်စုံစွာသူတို့ရရှိနိုင်ရမယ်။လူစုစိတ်ချရေးအနေကျရမယ်။သတင်းချက်လက်မှတ်တွေရရမယ်။စိတ်ကြရွေးချယ်ခြင်းရှိရမယ်၊ကျေးဇူးတင်ပြကျမ်းစာခြင်းရှိရမယ်၊မိနာဆုံးရှုံးမှုပူဇော်ခြင်းရှိရမယ်၊ဒရင်ချက်နဲ့မှသူတို့ရည်ရွယ်ရှိရမယ်။စသဖြင့်စသုံးသူရရှိနိုင်တဲ့အခွင့်အရေးရှိရင်အဲ့လိုမျိုးစသုံးသူလိုက်နာမယ်အခွင့်အရေးတင်ရှိရင်သူတို့ကပါတီစီရဲ့ဘဝထားပြီးစားပဲဥဆောင်မှုတွေတော့သူတို့အထူးသတိရှိရမယ်၊ကိုယ်ရန်ကိုယ်ကြားသူတို့အရေးဆောင်နိုင်မယ်လူကြီးခြေကြံသိရှိနားလည်ရမယ်။ဘောပဝင်ကျဆိုင်ရာသဘောတရားတွေသိရှိနားလည်ရမယ်။စာတုံးတွေချင်းချင်းရင်းနှီးမှုရှိရမယ်။အဲဒီမှာစာတုံးတွေကဘာဖြစ်လဲဆိုတော့သူတို့ပုံပစ္စည်းတွေဒီဝစားစာဝေးတဲ့အခါမှာပုံပစ္စည်းစားစာဝန်ဆောင်မှုဝေးတဲ့အခါမှာသူတို့ကထိုက်တယ်နေနေကြည့်ရင်းပြီးတောင်းဆိုတဲ့ပတ်စံကိုသူကထိုက်တယ်နေပတ်စံပြီးဝေးတာဖြစ်တဲ့ဆိုသူတို့မှာထိုက်တယ်နေအခွင့်အရေးကိုသူတို့ပြန်လည်ရရမှာ။သူတို့ရုပ်ထိုက်တဲ့အခွင့်အရေးကိုသူတို့ပြန်များခြင်းကိုစိတ်နဲ့အပြင်မြန်နိုင်ဆိုသူတို့ကပါတယ်ဆိုတော့ပြန်လေတောင်းဆိုတာသာသာလို့ဒီဝန်ဆောင်မှုရှိသူတို့အခြေခံအချက်လက်တွေမပါဘူးသူတို့မသိဘဲနဲ့သူတို့ဥမာဝင်လိုက်တယ်ဝင်လိုက်တဲ့အချိန်မှာဒီချက်ဒီပါမယ်လို့ပြောရတယ်အဲဒါပေမဲ့အဲ့ဒီချက်တွေမပါလာဘူးတင်းချက်လက်မှန်နေမပြီးတော့ဘူးဝန်ဆောင်မှုတွေမှာဒီချက်ဒီပါမယ်ဆိုရင်မပါဘူးဆက်ပြီးအဲ့လိုမျိုးဆိုရင်သူတို့ကပြန်လေတောင်းဆိုပြီးသူတို့ထိုက်တယ်နေငွေကြေးနဲ့တူရပိုင်လို့သူတို့မှာရှိရပါတော့အခွင့်အရေးကိုမတောင်းတဲ့သူတွေကိုတောင်းစီတယ်ပေါ့နော်ဆိုတော့ဒီဘာတိုင်းစားသုံးနေတဲ့အားလုံးကပုံမှန်အခွင့်အရေးတွေရရှိရရရှိဖို့လိုအပ်နေတယ်အဲ့တော့စားသုံးနေတဲ့စားသုံးမှုအခွင့်အရေးဆိုတာရှိပြီးသားဒါပေမဲ့အဲ့အခွင့်အရေးကိုသူတို့ကတည်ဖို့လိုနေတဲ့အတွက်စားသုံးမှုအခွင့်အရေးကိုသူတို့တည်ပြီဆိုတာနဲ့သူတို့ကအခွင့်အရေးကိုတောင်းဆိုနိုင်ပါအဲ့တော့ဒီလိုဒီအားလုံးစားသုံးမှုအခွင့်အရေးကိုအမှန်တကယ်ရရှိပြီးကျန်းမာပြေရှင်တဲ့လူပေါင်းတစ်တခုကိုဖန်တီးတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ပြည်ရေးအမေရိကန်တန်ခါအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။အခုဗိုလ်ဒုံးနေမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိ line to meter 20 kHz 15.33 ည line to meter 25 kHz 11.3 ည line to meter 32 kHz 6335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဒီကနေ့မနက်ဖြန်နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လွင်ကကြေညာပေးပါမယ်။
အမေရိကန်ပြည်သူ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးမှာထိခိုက်လာနိုင်တာတွေကနေသက်သာရစေမယ့်အစီအစဉ်တွေအတွက်သမ္မတဒေါ်နယ်ထရန့်ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေနဲ့အင်္ဂါနေ့ကဆွေးနွေးခဲ့ပါတယ်။ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေနဲ့စီးပွားရေးအစီအစဉ်တွေကိုဆွေးနွေးရမှာအခွန်သက်သာဝင်ကိစ္စအငွေစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကအလုပ်သမားတွေနေထိုင်မကောင်းဖြစ်တဲ့အခါလစာပြည့်နဲ့ခွင့်ရရှိကိစ္စတွေပေါဝင်တဲ့အကြောင်းလဲဒုသမရမိုက်ပင်စ်ကအင်ဂျီရောမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့ပါတယ်။အမေရိကန်ပြည်သူတွေကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပေါ်မှာစိုးရိမ်မှုတွေကြောင့်အင်္ဂါနေ့ညမှာကျင်းပဖို့စီစဉ်ထားတဲ့ဒီမိုကရက်တစ်ပါတီတွင်ယူကော့ပွဲညစီဝင်ပွဲတွေကိုပြတ်သိမ်းလိုက်ကြပါတယ်။ဒီမိုကရက်ပါတီတမန်တော်ဖြစ်နိုင်မှုအတွက်ရှင်ပြိုင်နေကြတဲ့ဗမောင်းပြည်နယ်ထက်လွတ်တော်မတ်ဘာနီဆန်ဒါစ်နဲ့ဒုတိယတမန်တော်ဂျိုးပန်နန်တို့ကစီစဉ်ထားတဲ့စီယုံစီစဉ်တွေကိုဖျက်လိုက်ကြတာဖြစ်ပါတယ်။မြန်မာစစ်တပ်ကရိုက်တာသတင်းဌာနပေါ်တရားစွဲထားတာတွေကိုရုပ်သိမ်းပေးဖို့နဲ့သတင်းမီဒီယာတွေပေါ်ဥပဒေသုံးပြီးချင်းချောက်နေတာတွေကိုရပ်တန့်ဖို့နယူးယောက်ခြေဆိုင်သတင်းသမားများကာကွယ်ပေးကော်မတီ CPG ကအင်္ဂါနေ့မှာပဲတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကရခိုင်ပြည်နယ်ဘူးစီတောင်မြို့နယ်မှာလက်နက်ကြီးကြီးခြေရောက်ရာကရွန်ချာမျိုးသမီးနူးတိစုံးတဲ့ဖြစ်စဉ်မှာစစ်တပ်ရဲ့လက်ချက်ပြည်ဒေသခံကိုယ်စားတူကိုကူကာပြီးရေးသားခဲ့တဲ့ရိုက်တာသတင်းဌာနနဲ့လွှတ်တော်အမတ်တို့ကိုစစ်တပ်ရဲ့ဥပဒေ66ကကြီးနဲ့စစ်တပ်ကဒေသတင်းပတ်ထဲမှာတရားစွဲထားတာကိုပြန်လည်ရုပ်သိမ်းဖို့ CPG ကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာပါ။
ပေါ်ရုံနဲ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကောင်လွင်းကကြေညာပေးရတာပါဒီမနေ့အတွက်စီစဉ်ထုတ်လို့ရေမှုကမဲ့အညင်နိုင်ဖြစ်ပြီးဒီကမှာ engineer ကတော့ Calvin Fowler ဖြစ်ပါတယ်ကျွန်တော်ကတော့ Yamit Thomas ဒီကနေ့ညနေပဲ6:00ခွဲကနေ9:00တိုးလွင့်မဲ့အစီအစဉ်ကို line to meter second line to meter 19 line to meter 25တို့ကနေတန်လွှင့်ပေးမှာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်ကျေးဇူးပါတော်တဲ့ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေပါစေ
This program has come to you from the Voice of America, Washington.